Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဧပြီလ29ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားကနောက်ဆုံးအကြိမ်မစိုင်းထုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားတဲ့အကြောင်းအင်ဗျူတော်ကပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာမွေးစေဝါတက်ပြည့်ဦးစားပေးဖို့ဖိလစ်ပိုင်သမ္မတဒူတာတီကတိုက်တွန်းလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုညံဝင်းတော်အောင်နဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြမယ့်သတင်းလော်တွေထဲမှာတော့ EU မြန်မာနှစ်ဖက်ယင်းနှမြုံနယ်မှုကကွယ်ပေးရေးသဘောတူစာချုပ်ချုပ်ဆိုနိုင်ရေးညှိနှိုင်းတာကိုရပ်တန့်ထားဖို့အရက်ဖက်အဖွဲ့တွေကဘာကြောင့်တောင်းဆိုခဲ့ကြပါသလဲ
။ဘူးနိုင်ငံမှာရှိတဲ့တရားစင်တာတွေကတော့ဒီလိုတိုက်ချိုးရှိအောင်စီမံခန့်ခွဲမယ်ဆိုတဲ့အကြောင်းမျိုးလေကျွန်တော်တို့ဒီအားကြီးစဉ်းစားရမယ့်အခြေကာလမျိုးဖြစ်တယ်ပေါ့နော်။ကျွန်တော်တို့ဒီတိုင်းပြည်ရဲ့ပူးပေါင်း
အရက်ဖက်မဟာမိတ်အဖွဲ့မတားရဲ့ဦးဆောင်ကော်မတီဝင်ဦးတန့်စင်ပြောသွားတာပါ။ပြည်စုံကိုသတင်းတွေပြည်မှာကြားကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းနောက်မှဆုနဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညံဝဲအောင်တို့ပြောပြပေးမှာပါရှင
်မြောက်ကိုရီးယားကနောက်ဆုံးအကြိမ်မစိုင်းထုံးစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားတဲ့အကြောင်းအင်ဗျူရိုကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့မစိုင်းထုံးကတော့ပြစ်လွတ်ပြီးတိတ်မချခင်မှာပဲကုန်းနှိမ်မိုက်မှာပြတ်ကျခဲ့တာပါအမေရိကန်သမ္မတအင်ဗျူရိုပြန်ကြားရေးကထုတ်ပြန်တဲ့အချင်းယုံကြီးညာချက်ထဲမှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိထားတဲ့အကြောင်းဖော်ပြထားပါတယ်အင်ဗျူရိုကထုတ်ပြန်ချက်ထွက်ပေါ်လာပြီးတိတ်မချခင်မှာပဲတရုတ်နိုင်ငံနဲ့တရုတ်နိုင်ငံကလူများလေးစားခံရတဲ့သမ္မတရဲ့စန္ဒာတွေကိုမြောက်ကိုရီးယားကမစိုင်းထုံးပြစ်လွတ်စမ်းသပ်ပြီးမထေမမြင်ပြုမှုလိုက်တဲ့စိုးရွားတဲ့အပြုမှုဖြစ်တဲ့အကြောင်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံကယုံဟပ်သတင်းဌာနကတော့မြောက်ကိုရီးယားရဲ့ပေထင်းတဲ့မစ်ဆိုင်းထုံးတစ်စင်းဒီကနေ့စောပိုင်းမှာပြုလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်မြောက်ကိုရီးယားပေါ်အမြန်ဆုံးအရေးယူကန့်ကွက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပြီးနိုင်ပိုင်းအကြံပါပဲမြောက်ကိုရီးယားကစမ်းသပ်မှုပြုလုပ်ခဲ့တာပါမြောက်ကိုရီးယားရဲ့အနေနဲ့ကြီးမားလာတဲ့လုပ်ရက်တွေကိုဆွန့်လွတ်ဖို့ဖိအားတွေထပ်ပေးဖို့လိုသလိုမြောက်ကိုရီးယားကစိုးစိုးဝါးဝါတစ်ခုခုလုံမလာခင်မှာကြိုတင်တားဆီးဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကိုဝန်ကြီးတီလာဆန်ကတိုက်တွန်းခဲ့ပါတယ်အမေရိကန်စစ်တပ်ပစိဖိတ်ဒေသကုကဲတပ်ဖွဲ့တမူဒေးဗစ်ပန်ဟမ်ကတော့ပြောင်းရွှေ့မြေမြောက်ဘက်ကပတ်ချန်လီလင်းဝင်းအနီးကနေလွတ်တင်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားပိုင်နက်ကိုမကျော်နိုင်ခဲ့ဘူးလို့အတည်ပြုပြောဆိုခဲ့တာပါမစ်ဆိုင်းတုံးဟာမြောက်အမေရိကကိုချင်းချောက်နိုင်စွမ်းမရှိဘူးလို့မြောက်အမေရိကလေကြောင်းရန်ကာဝေးတက်နိုရက်ကဆုံးဖြတ်ခဲ့တဲ့အကြောင်းလဲတမှုပန်ရန်ကပြောဆိုခဲ့ပါတယ
်ရိုမန်ကက်သလစ်ဘာသာရေးခေါင်းဆောင်ပိုယမ်မင်းကြီးဖရန်စစ်ရဲ့အီဂျစ်နိုင်ငံသမိုင်းဝင်ဒုတိယမြောက်နေ့ခီးစဉ်မှာတော့ပြည်သူလူထုကိုအားကစားကွင်းကြီးတဲ့တွေ့ဆုံနှုတ်ဆက်ခဲ့ပါတယ်သူ့အတွက်လုံခြုံရေးတိုးမြှင့်ချထားပေးတယ်ဆိုပေမဲ့ကယ်ရိုမြို့တော်ကအားကစားကွင်းကြီးတဲ့ကိုပိုယမ်မင်းကြီးကသူ့ရဲ့အပြာရောင်ဖီယက်ကားလေးနဲ့ဆက်ရောက်လာခဲ့တာပါအဲ့ဒီနောက်မှာခေါက်ကွင်းသုံးအမိုးဖွင့်ကားကလေးနဲ့အားကစားကွင်းနဲ့ထောင်ထဲချတဲ့ပရိသတ်ကိုလှည့်လည်နှုတ်ဆက်ခြင်းမှာလူတွေကလည်းဗာတီကန်အလံတွေနဲ့အဝါရောင်ဘောလုံးတွေနဲ့အတူဝေယမ်းနှုတ်ဆက်ခဲ့ကြပါတယ်သူရဲ့လုံခြုံရေးအတွက်တန်ကြက်ကာကာအသုံးပြုဖို့တိုက်တွန်းခဲ့ပေမဲ့ပိုယမ်မင်းကြီးကငြင်းဆိုခဲ့ပါတယ်။လူဦးရေ62သန်းရှိတဲ့အီဂျစ်နိုင်ငံမှာကော့ပတစ်ခရစ်ယာန်10သန်းနီးပါးရှိပေမဲ့အရှေ့အလယ်ပိုင်းဒေသမှာခရစ်ယာန်ဘာသာဝင်လူနည်းစုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းစီးရီးယားနဲ့အီရတ်နိုင်ငံတွေမှာအိုင်စစ်သွေးကြွတွေကခရစ်ယာန်ဘာသာဝင်အများအပြားကိုအဲ့ဒီဒေသကထွက်သွားအောင်လုပ်ခဲ့ပါတယ်။အိုင်စစ်သွေးကြွတွေကသူတို့တိုက်ခိုက်ပါတယ်လို့ပြောတဲ့ဒီလအစောပိုင်းအီဂျစ်ကခရစ်ယာန်ဘာသာရေးကြောင်း3ခုတိုက်ခိုက်မှုအတွင်းလူ40ကျော်သေဆုံးခဲ့ရတာပါခရစ်ယာန်ဘာသာဝင်နဲ့မွတ်စလင်တို့ကြားဆက်ဆံရေးတိုးတက်စေဖို့ရည်ရွယ်ချက်နဲ့ပိုယမ်မင်းကြီးအီဂျစ်ကိုသမိုင်းဝင်နှစ်ရက်ကြာခီးတွားရောက်နေတာဖြစ်ပါတယ
်ရာသီဥတုဆိုင်ရာလှုပ်ရှားမှုတွေနဲ့ပတ်သက်လို့ထောက်ခံမှုရအောင်ကြိုးပမ်းတဲ့အနေနဲ့ပတ်ဝန်းကျင်ထင်းသေးရေးလှုပ်ရှားသူပေါင်းထောင်နဲ့ချီပြီးဒီကနေ့စနေနေ့ဝါရှင်တန်ဒီစီမြို့တော်မှာခြေတက်ဖို့စီစဉ်ထားပါတယ်။တဘာပအဝင်ချင်းထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုအလေးမထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရပောင်းတရာပြည့်တဲ့နေ့နဲ့တိုက်ဆိုင်ပြီးရာသီဥတုဆိုင်ရာလူထုခြေတက်ပွဲလို့အမည်ပေးထားတဲ့လှုပ်ရှားမှုကိုကျင်းပသွားမှာဖြစ်ကြောင်းစီစဉ်သူတွေကပြောပါတယ်။သမ္မတထရမ့်အစိုးရရဲ့မူဝါဒတွေကရာသီဥတုနဲ့လူမှုသံဝန်းကိုအကြီးအကျယ်ထိခိုက်ပျက်စီးစေပြီးအထူးသဖြင့်ဝင်ငွေနှဲပါသူတွေအသားရောင်ရှိသူတွေထိခိုက်နစ်နာရတဲ့အကြောင်းတကြွလှုပ်ရှားသူအဖွဲ့ပေါင်း50လောက်နဲ့စုစည်းထားတဲ့ရာသီဥတုဆိုင်ရာလူထုခြေတက်ပွဲလှုပ်ရှားမှုအဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုထားတာပါ။ခြေတက်ပွဲကိုစီစဉ်သူတွေထဲမှာပအဝင်ချင်းထင်းသေးလှုပ်ရှားမှုအဖွဲ့တွေအများစုအပြင် အလုသမာတမကတွေစစ်ဆန့်ကျင်းတဲ့လူနည်းစုခွင့်ရေးလှုပ်ရှားမှုအဖွဲ့တွေလည်းပါဝင်ကြပါတယ်ဆန္ဒပြသူတွေကဝါရှင်တန်ဒီစီမြို့တော်ကလွှတ်တော်ကနေတင်ပြတော်တိချီတက်ပြီးစုဝေးဆန္ဒပြမယ်လို့မျှော်လင့်ရပါတယ်ပြီးခဲ့တဲ့သတင်းပတ်ကမှကျင်းပခဲ့တဲ့သိပ္ပံပညာအတွက်ချီတက်ပွဲအခမ်းအနားမှာလည်းသိပ္ပံပညာရှင်တွေတက်ကြွသူတွေထောင်ချီပါဝင်ခဲ့ကြပြီးသိပ္ပံပညာရှင်သိပ္ပံပညာရဲ့တွေ့ရှိချက်တွေကိုလက်မခံတဲ့သမ္မတ Trump အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်
။အမေရိကန်သဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းအေဂျင်စီ EPA ရဲ့ website မှာသမ္မတဟောင်းအိုဘားမားလက်ထက်တုန်းကရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့သိပ္ပံဆိုင်ရာအကြောင်းပြချက်တွေရှင်းပြထားတာကိုသမ္မတ Trump အစိုးရက EPA ရဲ့ website ကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ဒါဟာ Trump အစိုးရရဲ့သဘောထားကိုထင်ဟပ်စေပါတယ်။အေဂျင်စီအနေနဲ့သမ္မတ Trump နဲ့ EBA ကြီးကဲ Scott Pruitt ရဲ့လမ်းညွှန်မှုတွေအတိုင်း EBA ကသွားမဲ့လမ်းကြောင်းတစ်ကိုထင်ဟပ်စေမဲ့အရာတွေကို website ပေါ်မှာအပြောင်းလဲလုပ်သွားမယ်လို့ EBA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုတောက်ကြနေတော့ကထုတ်ပြန်ခဲ့တာဖြစ်ပြီးရာသီဥတုနဲ့ပတ်သက်လို့သိပ္ပံပညာရှင်တွေနဲ့လှုပ်ရှားသူတွေကသမ္မတ Trump ရဲ့သဘောထားတွေကိုကန့်ကွက်ဖို့ရာသီဥတုထိန်းသိမ်းရေးပြီးသူလမ်းလျှောက်ပွဲတစ်ရပ်ကိုဒီကနေ့စနေနေ့ Washington DC မှာမလုပ်ခင် EBA ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်သမ္မတ Trump ကတော့လူတွေရဲ့လှုပ်ဆောင်ချက်ကြောင့်ရာသီဥတုဖောက်ပြန်ပြောင်းလဲရတယ်ဆိုတာကိုမယုံကြည်သူတူဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က၄ရက်ကြာ8000အရှက်နိုင်ငံများအသင်းအာဆီယံစည်းဝေးပွဲတွေရဲ့နောက်ဆုံးနေ့ဖြစ်ကျင်းပခဲ့တဲ့ထိပ်သီးညလာခံမှာမွေးစေဝါမောက်ကမှုတွေရဲ့အန်ဒီယန်နဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတကမင်းငွန်းနဲ့မှအလေးထားပြောကြားသွားပါတယ်။မွေးစေဝါမောက်ကမှုတွေဟာဖြစ်ရှင်းလို့မရနိုင်တဲ့ပြဿနာမဟုတ်တယ်လို့ပူပေါင်းဆောင်ရွက်မှုတွေနိုင်ငံရေးဆန္ဒတွေနဲ့တက်ပြက်လို့ရနိုင်တဲ့အကြောင်းအာဆီယံလက်ချဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်တာပါ။မွေးစေဝါကင်းစင်နဲ့အာဆီယံဒေသအဖြစ်ထူထောင်သွားဖို့လဲအသင်းဝင်ဆန္ဒနိုင်ငံကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။အာဆီယံထိပ်သီးညလာခံတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့အရှေ့ဖိလစ်ပိုင်နိုင်ငံကသမ္မတဒူတာတေအဖြစ် VNA အင်ဒိုနီးရှားဘရူနိုင်းစတဲ့အာဆီယံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့မြန်မာနိုင်ငံကမတည်ပြည်ညင်ဖြစ်နေတဲ့ခိုင်ပြည်နယ်မှာတည်ငြိမ်အေးချမ်းမှုရှိအောင်ကြိုးပမ်းမှုတိုက်တွန်းခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကအန်တာရာသတင်းဌာနကဖော်ပြခဲ့ပါတယ်။လူခွင့်ရေးချုပ်ပေါင်းမှုဆွဆွဲချက်တွေထွက်ပေါ်နေတဲ့ရခိုင်ပြည်နယ်အရေးအားကင်တွေကခက်ခဲပေမဲ့လည်းအခြေအနေတွေတိုးတက်လာအောင်ဆောင်ရွက်ဖို့မြန်မာစိုးရအနေနဲ့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းဒေါက်တာဆန်းစုကြည်ကပြောကြားခဲ့တယ်လို့လည်းသတင်းကဖော်ပြထားတာပါ။အာဆီယံထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးတွေမနေ့ကဆုံးသတ်တဲ့အချိန်မှာတော့မြောက်ကိုရီးယားရဲ့ပက်ထိန်တပ်ဒုံးနဲ့နျူကလ িয়ার ဆန်းသတ်မှုတွေပေါ်စိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
ဥရောပသမဂ္ဂကနေဗီဒီနိုင်ငံခွဲထွက်ရမှာဆောင်ရွက်ရမယ့်လမ်းညွှန်ချက်တွေနဲ့ပတ်သက်လို့ EU ကတခဲနဲ့မဲခွဲဆုံးဖြတ်တည်ပြုလိုက်ကြောင်း EU ဥက္ကဋ္ဌကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဗီဒီဝန်ကြီးချုပ်ထရီဇာမေကလွှဲလို့ကြမ်းအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်လာတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကထိပ်သီးအစည်းအဝေးတက်ရောက်နေတဲ့ EU ဥက္ကဋ္ဌဒေါ်နယ်ထော့စ်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အဖွဲ့ဝင်နိုင်ငံ28နိုင်ငံကခေါင်းဆောင်တွေကလမ်းညွှန်ချက်ကို15မိနစ်တောင်မပြည့်ခင်မှာပဲတခဲနဲ့မဲခွဲဆုံးဖြတ်အတီးပြုတ်လိုက်တာလည်းဖြစ်ပါတယ်။ EU ကနေခွဲထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့ဗီတင်နိုင်ငံနဲ့ဇွန်လ8ရက်နေ့အထွေထွေရွေးကောက်ပွဲနောက်ပိုင်းကျမှစတင်ဆွေးနွေးကြမှာပါ။ဆွေးနွေးပွဲညှိနှိုင်းမဲ့ကိစ္စတွေမှာတော့ဗီတင်နိုင်ငံမှာနေထိုင်ကြတဲ့ EU အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေမိသားစုတွေအရေးအပြင် EU ရဲ့ EU နဲ့ပတ်သက်ပြီးတော့ငွေကြေးရေးကိစ္စတွေရှင်းလင်းဖို့တွေလည်းပါဝင်တာဖြစ်ပါတယ်။ခွဲထွက်ရမှာခန့်မှန်းခြေဒေါ်လာ65ဘီလျံလောက်ကုန်ကြမယ်လို့ခန့်မှန်းထားပြီး EU ကတော့ကုန်ကြဈေးတွေကိုဗီတင်ကတာဝန်ယူပေးဖို့ပြောဆိုထားပါတယ
်။အမေရိကန်မှာကွန်ပျူတာရမ်းမပါပဲကြားပြတ်ထောက်လန့်မှုတွေနဲ့ပတ်သက်လို့2013ခုနှစ်တုန်းကပြဿနာတွေပေါ်ခဲ့ပြီးတဲ့နောက်အခြေရင်ပြောစရာဖြစ်ရဆုံးကိစ္စတစ်ခုဖြစ်ခဲ့တဲ့အစီအစဉ်ကိုအမျိုးသားလူညွန့်ရေးအေဂျင်စီ NSA ကရပ်ဆိုင်းလိုက်ပါတယ်။အမေရိကန်ကစောင့်ကြည့်ထောက်လန့်နေပြီးနိုင်ငံရဲ့အချမ်းမှာရှိနေတဲ့သူတွေနဲ့ပတ်သက်လို့ရည်ညွှန်းပေါ်ပြတဲ့အမေရိကန်နိုင်ငံသားတွေရဲ့အီးမေးလ်တွေ တယ်လီဖုန်းတွေကနေစာရေးဆက်သွယ်မှုတွေကိုကြားဖြတ်စုဆောင်းတော့မှာမဟုတ်တဲ့အကြောင်းမနေ့ကပဲကြေညာလိုက်တာပါပြည်ပမှာအမေရိကန်ကစောင့်ကြည့်ထောက်လန့်ခံရတဲ့သူတွေအနေနဲ့ဓာတ်ရိုက်ဆက်သွယ်မှုတွေကိုသာဆက်လက်စုဆောင်းသွားမယ်အကြောင်း NSC ကပြောပါတယ်အချမ်းဖက်ဝါရီတွေနဲ့အဆက်အသွယ်ရှိနေနိုင်တဲ့သူတွေတခြားကိစ္စတွေနဲ့ပတ်သက်လို့စောင့်ကြည့်ထောက်လန့်နေတဲ့သူတွေကိုခြေရာခံတဲ့နေရာမှာကြားဖြတ်ထောက်လန့်မှုတွေကအရေးကြီးတဲ့အကြောင်းဥပဒေနဲ့လည်းညီညွတ်တဲ့အကြောင်း NSC ကပြောဆိုထားတာပါပုဂ္ဂလကလူလာခွင့်ကိုလူလားသူတွေကတော့ကြားပြတ်ထောက်လန်းတဲ့လောက်ရဟာကျူးကျောင်းခိုင်လုံမှုမရှိဘဲရှာဖွေစစ်ဆေးမှုတွေကိုတားမြစ်ထားတဲ့အမေရိကန်ပြည်တော်စုရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုချိုးဖောက်ရရောက်တဲ့အကြောင်းထောက်ပြထားပါတယ်။ပြည်ပထောက်လန်းရေးဆိုင်ရာအဥပဒေအရကြားပြတ်ထောက်လန်းမှုတွေကိုလွတ်ဆောင်ခဲ့တာဖြစ်ပေမဲ့ဥပဒေနဲ့မညီတဲ့ဖြစ်ရပ်တွေရှိခဲ့ကြောင်းလည်း NSC ရဲ့ပြန်လည်တုံ့တက်မှုတွေမှာတွေ့ရှိထားတာပါ။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့လည်းကြားပြတ်ထောက်လန်းတဲ့လောက်ရမျိုးတွေကိုစောင့်ကြည့်အကဲခတ်ရတဲ့လွှတ်တော်နဲ့ပြည်ထောင်စုတရားရုံးတွေကိုအစီရင်ခံတင်ပြထားတဲ့အကြောင်း NSC ကပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဥမင်လှိုင်ကူတွေကိုအမေရိကန်အာဖဂန်ပူးပေါင်းတပ်တွေကစီးနင်းတိုက်ခတ်ရမှာအာဖဂန်အခြေစိုက် IS သွေးကြွအဖွဲ့ထိတ်တန်းခေါင်းဆောင်ဆော်ဘွားတို့ဦးသေဆုံးခဲ့ရပြီးအမေရိကန်အထူးတပ်ဖွဲ့ဝင်2ဦးသေဆုံးသွားခဲ့ရပါတယ်။မိုဟမ်ချိုင်ဝမ်ဒေသမှာ3နိုင်ကြာတိုက်ခိုက်မှုအတွင်းအာဖဂန်နစ္စတန်ကိုရန်ဆန်ခရိုင်ရဲ့ IS သွေးကြွခေါင်းဆောင်အဗ်ဒူဟာဇစ်မရှိမလှတည်ဆုံးခဲ့ပုံရတယ်လို့ပယ်ရွန်ဂွန်စစ်တမ်းနာချုပ်ကပြောပါတယ်။ဟာစစ်နဲ့အတူအခြား IS တပ်ဖွဲ့ဝင်35ဦးလည်းတည်ဆုံးသွားရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ IS တပ်ဖွဲ့ဝင်2,300ကျားရှိတယ်လို့ထောက်လိုင်းရင်းနဲ့စစ်ဘက်ဆိုင်ရာတွေကပြောပေမဲ့အခြားသုံးသပ်သူတွေကတော့ရာဂဏန်းလောက်သာရှိမယ်လို့ခန့်မှန်းကြပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေနဲ့ဒီအပတ်စဉ်ကဏ္ဍတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်။ EU မြန်မာနှစ်ဖက်ယင်းနှီးမြုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်ချုပ်ဆိုရေးကိစ္စနဲ့အရင်ဆုံးစပါမယ်ရှင်။ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံထဲမှာပြည်သူအကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ခိုင်မာတဲ့မူဝါဒချမှတ်နိုင်တာမရှိသေးတဲ့အတွက် EU မြန်မာနှစ်ဖက်ယင်းနှီးမြုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်ချုပ်ဆိုနိုင်ရေးညှိနှိုင်းတာကိုရပ်တန့်ထားဖို့အရပ်ဖက်အဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။ယင်းနှီးမြုပ်နှံမှုကာကွယ်ပေးတဲ့စာချုပ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမှာပွင့်လင်းမြင်သာမှုအားနည်းတဲ့အတွက်လည်း EU ဥရောပသမဂ္ဂကော်မရှင်ကဖိတ်ကြားချက်ကိုအရပ်ဖက်အဖွဲ့အစည်းတွေကတက်ရောက်ဖို့ညှင်းဆန်ခဲ့ကြပါတယ်။အပြည့်စုံကိုတော့မဆုမွန်ကပြောပြပေးပါမှာရှင်။
ဧပြီလ28ရက်နေ့ကပြုလုပ်ခဲ့တဲ့ EU မြန်မာနှစ်ဖက်ယင်းနှီးမြုပ်နှံမှုကာကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအချင်းချုပ်ပြောကြားမယ့်အစီအစဉ်ကိုတက်ရောက်ဖို့ EU ဥရောပသမ္မတကော်မရှင်ကဖိတ်ကြားချက်ကိုအရက်ဖက်အဖွဲ့အစည်းတွေဖြစ်တဲ့ပေါင်ကူ၊ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်၊ဒုမြေကွန်ရက်နဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့တို့ကတက်ရောက်နိုင်ခြင်းမရှိပါဆိုပြီး EU ကိုအကြောင်းကြားလိုက်ပြီးတဲ့နောက်တောင်းဆိုချက်၅ချက်ပါတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးတန်းစင်ကဘာကြောင့်သူတို့အနေနဲ့ EU ရဲ့ဖိတ်ကြားချက်ကိုငြင်းပယ်ရပါသလဲဆိုတာကိုအခုလိုရှင်းပြပါတယ
်နိုင်ငံတွက်ကတော့ယင်းလူလုံးနံမှုနဲ့ UI ဖွံ့ဖြိုးမှုကတော့အရေးပါတယ်ပေါ့နော်တပြိုင်နက်တည်းမှာပဲကျွန်တော်တို့ဒီဝင်းငိမ့်ဆိုင်ကိစ္စတွေတိုင်းဒါကန်လူမျိုးမှုကိစ္စတွေပြီးတော့ကိုယ်နိုင်ငံမှာရှိတဲ့တရားစင်တာတွေကိုသူတို့တက်ချိုးရှိအောင်စီမံခံခွဲမယ်ဆိုတဲ့အကြိမ်ဆန်လို့ကျွန်တော်တို့ဒီအများကြီးစဉ်းစားရမယ်အခြေကာလမျိုးဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဒီတိုင်းပြည်ရဲ့ဖြိုးဝဲဖို့ဖြိုးမှုဒီအဟန္တာဖြစ်စေမယ်ချုပ်ကင်နိုင်မယ်သဘောတူညီမှုမျိုးတွေကိုကျွန်တော်တို့အင်မတန်တတိထားပြီးတော့ဒီသုံးသပ်ဖြစ်နေလို့မြင်တယ်ပေါ့
ဒါအပြင်အခုလိုယင်းနှီးမြုပ်နှံမှုတွေကိုကာကွယ်ပေးတဲ့သဘောတူစာချုပ်ညှိနှိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့လည်းပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုရှင်းလင်းပြတာဟာပွင့်လင်းမြင်သာမှုအားနည်းတယ်လို့အရက်ဖက်အဖွဲ့အစည်းတွေကသုံးသပ်ကြောင်းဦးတန်းစင်ကပြောပါတယ
်ဒီဆွေးနွေးပွဲတွေကပွင့်လင်းမြင်သာမှုမရှိဘူးဆိုတာအဓိကချက်ပေါ့နော်ဒီလိုရေးကြည့်တဲ့ဆွေးနွေးပွဲတစ်ခုပေါ့ဒီနိုင်ငံရဲ့အစည်းအဝေးအတွက်လည်းရေးကြည့်တယ်ပြီးတော့ဆန်တဲ့ကျွန်တော်တို့လက်ရှိသွားနေတဲ့ငွေချိန်ကိစ္စတော့အတန်းကြီးရဲ့ဒီအကူပြောင်းကာလမှာရေးကြည့်တဲ့အဆက်ရောက်မှုတွေဖြစ်နိုင်တဲ့အတွက်ဒီလိုမျိုးဆွေးနွေးပွဲတစ်ခုကိုတက်ရောက်မဲ့သူတွေအနေနဲ့ပြေချာချာဂျိုလေးလာပြီးတော့အစီအစဉ်မှတာဆွေးနွေးတဲ့အချိန်မှာပေါ့နော်
အခုလို EU အပါအဝင်မြန်မာနိုင်ငံတွင်နှစ်ဖက်ယင်းနှီးမြုပ်နှံမှုကာကွယ်ပေးရေးစာချုပ်တွေချုပ်ဆိုတဲ့အခါမှာလည်းပြည်သူကိုပွင့်လင်းမြင်သာစွာချပြဖို့နဲ့ပြည်သူ့ရဲ့သဘောထားဆန္ဒတွေကိုအလေးထားတောင်းခံစဉ်းစားပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေဘက်ကအဆိုအရကိုတိုက်တွန်းတောင်းဆိုထားပါတယ
်ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကပြည်သူအားလုံးတေချာသဘောပေါက်ဖို့လိုတယ်ပေါ့နော်ပြီးလို့ရှိရင်ဒီကိုယ်နိုင်ငံရဲ့ဒီမူဝါဒနဲ့ဆုံးဖြတ်ချက်ချမှတ်တဲ့လူတွေစီပေါ့နိုင်ငံသားတွေကအခွင့်အရေးကာကွယ်ပေးမဲ့အစ ဆယ်မျိုးတွေသူတို့ကနေစဉ်းစားပြီးတော့ဆုံးဖြတ်ဖို့ဆိုတော့ကျွန်တော်တင်းစကားဖေးရမယ်ပေါ့နော်ပို့လို့ရှိရင်ဒီစာချုပ်မှာပါတယ်ဘာမှမပြဘူးပြီးရင်ချုပ်ဆိုထားတဲ့အချက်လက်တွေအားမှန်သူတွေနားလည်ဖို့မလွယ်ကူတဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ကြားမှာကြည့်ကြည့်ပို့ပြီးတော့သိလာဖို့အတွက်ဟိုအသိပညာပေးရတယ်ဒီဟာအပြန်လဆွေးနွေးရတယ်ပါချက်တွေကကျွန်တော်နိုင်ငံတကျိုးရှိတယ်အကျိုးမရှိဘူးဆိုတော့သုံးသက်ချက်တွေထွက်လာဖို့အတွက်ဆွေးနွေးမှုတွေကြည့်ကြည့်တန်းလောက်ရအောင်မယ်ပေါ့နော်ဒါအချိန်ယူရမယ်လို့ထင်ပါတယ်
EU ဥရောပသမဂ္ဂကပံ့ပိုးပေးနေတဲ့မြန်မာနိုင်ငံရေးနဲ့အမျိုးသားညီညာဆေးရေးတိဆောက်တဲ့ဖြစ်စဉ်မှာတိတာတဲ့တိုးတက်မှုတွေမရှိမချင်းဒီညှိနှိုင်းမှုတွေကိုရပ်တန့်ထားဖို့ဆိုတဲ့တောင်းဆိုချက်၅ချက်ပါဝင်တဲ့ထုတ်ပြန်ချက်ကို EU ဥရောပသမဂ္ဂစီကိုပေးပို့ထားတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတော်မဆုအစီအစဉ်ကိုနားဆင်ရပါမယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်ပြီးတော့အကောင့်ထဲပေါ်နေတဲ့အများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ဟာစတင်တာကနေ3လကျော်ကြာလာတဲ့အထိခီးသွွားပြည်သူတွေအတွက်အဆင်ပြေတဲ့အခြေအနေကိုမရောက်သေးပါဘူး။ဒါကြောင့်လဲလွှတ်တော်အမတွေကနေတာမန်လူရုဂျာအထိဝေဖန်တဲ့တွေတကြဲလောင်ထွက်ပေါ်နေတာပါ။ရန်ကုန်လူရုမျော်လင့်ချက်ထားခဲ့တဲ့ဒီ YBS ဘတ်ကားစနစ်ဘာကြောင့်မအောင်မြင်ရပါသလဲဒီသတင်းပတ်သတင်းတော့တယောက်ရဲ့မတ်စုအစည်းအဝေးမှာ VOA သတင်းတော့မမမြင့်ခိုင်ကတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်နှစ်ပေါင်းများစွာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထတာစနစ်ကိုဖျက်သိမ်းပြီးအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ကိုစတင်လိုက်ချိန်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရန်ကုန်မြို့တွင်းဘတ်ကားပို့ဆောင်ရေးစနစ်ကို3လတကြိမ်အဆင့်မြင့်တင်မှုလုပ်သွားမယ်လို့ကြွေးကြော်ခဲ့တာပါရန်ကုန်မြို့နေပြည်သူတွေကဒီအပြောင်းလဲအပေါ်အင်တိုက်အားတိုက်ကြိုးဆိုခဲ့ကြပြီးဇန်နဝါရီ16ရက်နေ့ YBS စနစ်ဆက်စခြင်းမှာစီဒနာဝန်ထမ်းတွေအနေနဲ့လွတ်တော်အမတ်တွေအပါအဝင်ပြည်သူတွေဝိုင်းဝန်းပြီး YBS စနစ်အောင်မြင်ဖို့တတ်တအားပါဝင်ကူညီခဲ့ကြပါတယ်ဒါပေမဲ့လည်း YBS စနစ်ဟာ3လကျော်လာတဲ့အထိခရီးသွားပြည်သူတွေအတွက်အဆင်ပြေတဲ့အနေအထားမရောက်သေးတာမို့ YBS ဟာမထတာစနစ်ကိုကျော်လွန်ပြီးပိုကောင်းတဲ့အပြောင်းလဲမျိုးမဖြစ်လာသေးဘူးလို့ပြည်သူတွေကြားဝေဖန်မှုတွေကြဲကြဲလောင်လောင်ပေါ်ထွက်လာနေတာပါ YBS စနစ်မအောင်မြင်ရတာဟာရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ YRD ကချမှတ်တဲ့မူဝါဒတွေဟာလက်တွေ့မကျတာကြောင့်ဖြစ်တယ်လို့YBS 27ရင်လိုင်းပြေးဆွဲနေတဲ့ Power 11 Company ကရင်လိုင်းပိုင်ရှင်ကိုသက်တင်ဝင်းခေါ်ကိုတျုပ်ကလေးကထောက်ပြပါဗ
ျ။ဝါဒတွေကတော့အင်မတန်ချမှတ်တာကောင်းတယ်။သို့တော်လည်းပဲလာရောညီတွေမရှိတဲ့အခန်းကဏ္ဍတွေပါတယ်။အဲနောက်တစ်ခုအဲ့ဒီကောင်းမွန်တဲ့မူဝါဒတွေကအောက်ခြေကြီးခြေကြီးပြင်းပြင်းရောက်မသွားခဲ့တာကတော့အကြီးမားဆုံးအမှားပါပဲ
။ YBS စနစ်စတင်ချိန်မှာဘတ်စကားတွေကို GPS စနစ်နဲ့ထိန်းချုပ်ရေးစင်တာကစောင့်ကြည့်တာတွေ3လအတွင်းကက်စနစ်ပြောင်းလဲတာတွေခင်မီဘတ်စကားတစ်တွေနဲ့ပြေးဆွဲမှုတွေလုပ်မယ်လို့ဆိုပေမဲ့လည်းအခုချိန်ထိလက်တွေ့ကြတဲ့အပြောင်းလဲမျိုးမတွေ့ရသေးပါဘူး YBS စနစ်ပြည်သူတွေမျောလင့်ထားသလိုဖြစ်မလာသေးတဲ့အပေါ်ခရီးသွားပြည်သူတဦးဖြစ်တဲ့ကိုအောင်မင်းစောကအခုလိုရင်ဖွင့်ပါတယ
်အခုချိန်နဲ့ထိတော့အဲ့မျောလင့်တဲ့တိုင်းတော့ဖြစ်မလာသေးဘူးပေါ့နော်စတော့တော့ကျွန်တော်လည်းဒီလိုပဲမျောလင့်ခဲ့တာပေါ့ဟောကားလဲချောင်းချောင်းချစ်ချစ်စီးရမယ်ဟာနောက်ပြီးတော့ရင်စည်းကားနှုံးတွေလည်းပိုတက်တာမဲ့ထင်တာပေါ့ဒါမဲ့ထင်လို့တော့ဖြစ်မလာသေးဘူးကြောင်
နောက်ခီးသွားပြည်သူတူဖြစ်တဲ့ဥဖုံးကျော်ကလည်း YBS အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။အဲ့လိုတော့နော်။တဏ္ဍာမူလေးဖြစ်သွားတာပဲ။နည်းနည်းလေးတော့စိတ်တော့ပြက်မိတာပေါ့။ဒါပေမဲ့မတတ်နိုင်ဘူးလေ။စိတ်ပြက်လို့ဘာလို့ရမှာလဲ။အစီအပြေဆိုသွားပဲပေါ့။ဒါပဲရှိရမယ်နော်
။ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာကြောင့် YBS စနစ်အပေါ်ပြည်သူတွေဘက်ကစိတ်ပြက်တဲ့စကားတွေကြားနေရသလိုဒီစနစ်ဟာပြည်သူ့အတွက်ထူးခြားတဲ့ပြောင်းလဲမှုမဟုတ်ဘူးလို့ပြီးခဲ့တဲ့ရက်ပိုင်းတွင်ရန်ကုန်တိုင်းလွတ်တော်အမတ်တွေကဝေဖန်ခဲ့ကြပါတယ်။ကြောက်တရားမြို့နယ်မဲဆန္ဒနယ်အမတ်တစ်ကလွတ်တော်ကိုယ်စားလှယ်ဒေါ်ကြည်ပြာကတော့ YBS စနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့လွတ်တော်မှာအခုလိုပြောဆိုထားပါတယ်
။ဘလောက်ပဲအဆင်မပြေမပြေကိုယ်အစိုးရဆိုပြီးတော့ကြိတ်မိတ်တိခန့်နေတဲ့ပြည်သူကိုတွေ့ရတဲ့အခါပို့ပြီးတော့ရင်နာရပါတယ်။အခြေခံပြည်သူနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စနစ်တစ်ခုပြောင်းနေဆိုတာမပြောင်းခင်လည်းအချိန်ယူဖို့လိုပါတယ်။ပြောင်းပြီးတော့လဲစောင့်ကြည့်လေ့လာသုံးသပ်ပြီးတော့ပုံမူကောင်းမွန်တဲ့ step by step ကိုတွားရမှာပါ။အခုဝင်းကြီးချုပ်ကြီးကပထမ3လဘက်ကိုပထမအဆင့်လို့ပြောပါတယ်3လဆိုတာစကားအရာအရင်ပဲတိုတောင်းနဲ့ထင်ရပေမဲ့နေ့စဉ်ခီးသွွားပြည်သူတွေအတွက်3လဟာတော်တော်ကြာမြင့်ပါတယ်ဒါကြောင့်ချက်ချင်းကြီးအဆင်မပြေနိုင်ဘူးဆိုတာနားမလဲတာတော့မဟုတ်ပါဘူးအဲဒါပေမဲ့ကျမတို့ဟာတဆင့်ချင်းတော့စူးစမ်းပြီးပြည်လည်အောင်လုပ်သွားရမှာပါအခုတော့ရခင်မထပ်ပါစလုံးအပေါ်ကို YBS တွေကအုပ်ပြောင်းလိုက်ရုံနဲ့ဒီလိုအပြောင်းလဲမျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့နေ့စဉ်ခီးသွွားပြည်သူတွေကတဆင့်ကနေနှစ်ဆင့်ပြောင်းရတယ်ပိုပြီးပတ်စံကုန်သွားတယ်ဒါကလွယ်လို့ဘာမှထူးခြားမှုမရှိတဲ့ပြောင်းလဲကြီးဖြစ်နေပါတယ်
WBS စနစ်ပေါ်ပြည်သူတွေယုံကြည်မှုနည်းနေပြီမဲ့လေရန်ကုန်တိုင်းအစိုးရဘက်ကတော့ WBS စနစ်မအောင်မြင်ဘူးလို့ပြောဖို့စောနေသလို WBS ရင်လိုင်းတွေအခက်အခဲကြုံတွေ့နေရတာဟာနိုင်ငံရေးပျော့ကတွေပါဝင်နေတာကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါနီလာကျော်ကဧပြီလ29ရက်နေ့ကလွတ်တော်မှာပြောဆိုသွားတာပါ
အခုဖြစ်နေတဲ့အခက်အခဲတွေမှာကျမတို့ကြုံတွေ့နေရတဲ့အခက်အခဲတွေမှာရိုးရိုးသားသားဖြစ်တာတွေရှိသလိုပဲရိုးရိုးသားသားဖြစ်တဲ့ဒီအင်တိုင်းမှုလိုပါလို့ဖြစ်သလိုပဲဟို WBS ကိုမအောင်မြင်စေခြင်းနဲ့ပျော့ကားတွေနဲ့ဖန်တီးတဲ့အခက်အခဲတွေကိုလည်းကျမတို့အနေနဲ့ရင်ဆိုင်ပြင်ရှင်းနေရတာဖြစ်ပါတယ်ဒီလိုမအောင်မြင်စေခြင်းနဲ့ကိစ္စမှာနိုင်ငံရေးပျော့ကားတွေပါသလိုပဲ
ရန်ကုန်တိုင်းအစိုးရအနေနဲ့တရုတ်နိုင်ငံကတင်သွင်းမဲ့ကားတစ်အစီးရေတစ်ထောင်ဟာလည်းလာမယ့်ဇွန်လကျမှရောက်ရှိမှာဖြစ်ပါတယ်။ရန်ကုန်မြို့တွင်သယ်ယူပို့ဆောင်ရေးစနစ်ကိုအများပိုင်းစနစ်ဖြစ်အောင်လုပ်မယ်လို့ဆိုပေမဲ့လက်ရှိပါနေတဲ့ကုမ္ပဏီတွေက YUPT နဲ့ YBPC ကုမ္ပဏီနှစ်ခုကလွဲလို့ကျန်တဲ့ကုမ္ပဏီတွေကအများပိုင်းစနစ်မဖြစ်သေးပါဘူး။တိုင်းလွတ်တော်အမတ်တဦးပြောထားသလိုပြည်သူစိတ်ပြက် YBS အစဉ်ကနေပြည်သူအတွက် YBS ဖြစ်အောင်ဆိုရင်ရေတိုးရေရှည်စီမံချက်ထားပြီးဆောင်ရွက်ဖို့လိုတယ်လို့ကိုတယုတ်ကလေးကအခုလိုရှင်းပြပါတယ
်ရေတိုးရေရှည်နှစ်မျိုးရှိပါတယ်ရေရှည်အနေနဲ့ဆိုရင်တော့ကျွန်တော်တို့ကားတက်တွေအခြေခံလန္တာအဆောက်အဦတွေအဲနောက်တစ်ခုနီးပညာတွေအကူအညီယူနိုင်မှဒီအကြောင်းအရာတွေပြည့်စုံနိုင်ဖို့ဒါရေရှည်နဲ့တွားပါလိမ့်မယ်လက်ရှိရေတိုးခရီးစဉ်မှာတော့အကြောင်းအရာနှစ်ချက်သုံးချက်လောက်ပြင်ရအဆင်ပြေနိုင်ပါတယ်လက်ရှိကျွန်တော်တို့ရဲ့ဒါပြည်သူစိတ်ပြတ်စွာမီးရပေါ့နော်လက်ရှိဘာကြောင့်ဖြစ်နေတယ်လဲတစ်အချက်ရင်းစည်းကပိုကုံသွားပါတယ်နေ့အချက်ကျွန်တော်တို့ဒါဟိုစီကံထိန်းသိမ်းရေးပိုင်းပြည်သူအများဆုံးစိတ်ပြတ်သွားတာကစီကံထိန်းသိမ်းရေးပိုင်းပါစီကံထိန်းသိမ်းပိုင်းကိုထိထိရောက်ရောက်မလုံနိုင်တာကအလေးကအားနည်းချက်ဖြစ်သွားတယ်လက်ရှိဒီရင်စီကံနေဖောက်ပြန်နေတာကဝန်ကြီးရဲ့အရေးယူမလားသူ့မို့ရင်လိုင်းတာဝန်ခံတွေရဲ့အရေးယူပါမလားအခုကဘယ်သူကအရေးယူပါမယ်လို့ဒါတိတိကျကျမရှိဘူးဒီပေါ်မှာကျွန်တော်တို့ပြည်သူတွေကတော်တော်စိတ်ပြတ်နေတဲ့အနေအထားတစ်ခုရှိတယ်
WBS စနစ်မအောင်မြင်သေးပေမဲ့ပြည်သူတွေအနေနဲ့ကတော့ခင့်မိတဲ့ကားတွေစီးရဖို့ပိုကောင်းတဲ့ဝန်ဆောင်မှုတွေရဖို့ဆက်ပြီးမျှော်လင့်နေကြတော့မှာပြည်သူတွေရဲ့မျှော်လင့်ချက်တွေပြည့်ဖို့အစိုးရအနေနဲ့လက်တွေ့ကြတဲ့မူဝါဒတွေချမှတ်ပြီးလက်တွေ့လုပ်နေသူတွေနဲ့အမြန်ဆုံးညှိနှိုင်းအပြေရှာဖို့လိုပြီးလို့ဝေဖန်ထောက်ပြနေကြတာလည်းဖြစ်ပါလိမ့်ရှင်
တရီနာမဆုအစည်းအဝေးကိုနားဆင်ခဲ့ကြရတာပါရှင်အခုတော့မြန်မာတခွင်အစည်းအဝေးအလှည့်ဖြစ်ပါတယ်လက်စစ်မီးရရှိဖို့အလံဝေးနေသေးတဲ့မြန်မာပြည်အနှံ့အပြားကကြေးရွာတွေအတွက်ဆက်ဘိန်ဒိုင်နမိုကိုအသုံးပြုပြီးလက်စစ်မီးရနိုင်တဲ့လက်လက်ချာဂျာခြေနင်းချာဂျာတွေကိုတဘာဝသိပ်ပံအခြေပြုပညာရှင်များအဖွဲ့ကစံသက်ပြီးပေးလှူနေပါတယ်လက်စစ်မီးလွယ်လွယ်ကူကူရရှိနိုင်တဲ့မြို့ကြီးပြည်ကြီးတွေအတွက်ဒီပစ္စည်းတွေဟာအသုံးဝင်မှုနည်းပေမဲ့လို့မိမိရသေးတဲ့ဒေသတွေမှာတော့ဒီလက်လက်ချာဂျာခြေနင်းချာဂျာတွေကအတော်လေးအသုံးဝင်တယ်လို့ပြောဆိုကြပါတယ်ဇင်းနှုံးတက်တက်တာနဲ့လက်စစ်မီးရရှိနိုင်တဲ့ဒီလက်လက်ချာဂျာတွေခြေနင်းချာဂျာတွေကြောင့်တစ်စိတ်တစ်ဆောင်ကိုဒီတပတ်မြန်မာတခွင်အစည်းအဝေးမှာ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်နဲ့အတူလေ့လာကြည့်ကြရအောင်ပါရှင်
မြန်မာပြည်အနှံပြားကလက်စစ်မရရှိနိုင်သေးတဲ့နေရာတချို့မှာလွယ်လင်းတကူအသုံးပြုနိုင်ပြီးလက်စစ်မီးရနိုင်တဲ့လက်လက်ချာချာခြေနှင်းချာချာတွေကိုစေဦးပါအဖွဲ့တစ်ဖွဲ့ကစံသက်တီထွင်ပြီးတော့ပေးလူနေကြတာပါဒီအဖွဲ့ဟာတနင်္လာပိုင်းလုတ်တဲ့အဖွဲ့ဖြစ်ပြီး2014ခုနှစ်ကတည်းကသဘာဝသိပ္ပံအခြေပြုပညာရှင်များအဖွဲ့လို့မှတ်ပုံတင်ပြီးဆောင်ရွက်နေတာပါဒီအဖွဲ့ကိုဦးဆောင်သူဦးဝင်းဆောင်ရှင်ကဒီလက်လက်ချာချာခြေနှင်းချာချာတွေကိုစံသက်လုပ်ဖို့ဖြစ်လာတဲ့အခြေခံစဉ်းစားချက်ကိုအခုလိုပြောပါတယ
်ဖွားခဲ့ရတဲ့နေစုံနေသားတိုင်းရင်းသားတွေအောက်ခြေလေသမားလူတန်းစားတွေသူတို့ရဲ့ဘဝအခက်ခဲမှာလက်စစ်မီးရအရန်ကိုအရေးကြီးလွန်းတယ်เนาะအဲ့တော့ဆက်သွယ်ရေးပိုင်းရရောသူတို့ရဲ့လူနေမှုအဆင့်အတန်းရပါဒီလက်စစ်တပ်ဟာလိုနေတယ်အဲ့လိုနေတဲ့အတွက်အဖွဲတစ်ဖွဲတော့ဖွဲ့မယ်ကိုနိုင်လောက်လုပ်ပေးမယ်
လက်လက်ချာချာခြေနှင်းချာချာဆိုတာတကယ်တော့စပိန်တွေမှာပါတဲ့ဒိုင်နမိုတစ်ခုကိုအခြေခံကပြုလုပ်ထားတာပါဒါအပြင် AC လက်စစ်ကနေ DC လက်စစ်ကိုပြောင်းနိုင်တဲ့ပစ္စည်းကိရိယာတစ်ခုအပြင်လက်စစ်တွေကိုစူးစောင်းသိမ်းဆည်းထားနိုင်တဲ့ဘက်ထရီသေးသေးလေးပဲလိုအပ်တာပါဒါကြောင့်လဲမြန်မာငွေကျပ်1000ကနေ1000ခွဲလောက်နဲ့အင်တာအိမ်အတွက်တညတာမီအလင်းရောင်နဲ့တယ်လီဖုန်းအသုံးမှုအတွက်လက်စစ်မီရနိုင်တယ်လို့ဦးဝင်းစော်ရှင်ကဆိုပါတယ်အ
ဲ့ဒီဒိုင်နမိုချာချာသည်တစ်လုံးကို9000လောက်ရှိတယ်ဈေးသက်သာရင်3000လဲရရင်ရမယ်2000လေးရရင်ရမယ်အလကားလေးရနိုင်တယ်ဘာဖြစ်လို့ဒါအပူပစ္စည်းတွေဖြစ်နေပြီနောက်တစ်ခါ AC နဲ့ DC ကိုပြောင်းတဲ့ဒ တိုင်ဟိုလေးရဲ့ capacity လေးရဲ့အတွဲလေးရအဲ့ဒါလေးကအလွန်လွန်ဆုံးကြမှာ3,000ထက်မပိုဘူးဟုတ်ပြီနော်နောက်တစ်ခါ battery ဦးလေးဒီ battery ဦးလေးကလည်းပဲ 6V battery ဦးလေးဒါလေးကလည်းကျွန်တော်တို့ဝယ်ရလွယ်ကူပါလေအဲ့ဒါလေးကပဲအလွန်ဆုံးကြ4,000ထက်မပိုဘူးအဲ့တော့ဒါဒီကိုပေါင်းဆက်လိုက်ရင်ကျွန်တော်တို့ကအလွန်ဆုံး1,000ခွဲလောက်နဲ့ကိုယ်အိမ်မှာပေါ့နော်စိတ်ချလက်ချမီးကိုသုံးနိုင်တယ်အထူးသဖြင့်ကတော့အဲ့ဒီ 6V battery ဦးကဘာထူးခြားလုံးလို့မေးရတယ်လီဖုန်းနဲ့အားသွင်းတဲ့အခါမှာအတော်ပဲ
စပိန်ကိုလက်နဲ့လှည့်ပြီးတော့ပဲဖြစ်ဖြစ်ခြေနဲ့နင်းပြီးတော့ပဲဖြစ်ဖြစ်တနေ့ကိုနိုင်ဝဲလောက်ချင်းယူလှည့်ယုံနဲ့အိမ်အောင်စုတစုအတွက်တညတာမီအလင်းအောင်အတွက်လျှက်စစ်တက်ကိုရနိုင်တယ်လို့လဲဆိုပါတယ
်အလုသွားတဲ့လူတယောက်အနေနဲ့မနေ့ကို15မိနစ်နင်းမယ်ညနေကို15မိနစ်နင်းမယ်တနေ့နိုင်ဝဲတာအားသွင်းမယ်ဆိုရင်သူထွက်လာမယ်အားဒီအနည်းဆုံးဝက်40လောက်မှရှိတယ်အဲ့တော့ကျွန်တော်တို့ဒီ LED မီတုံးမီဒီလေးတွေသုံးတဲ့အခါမှာအခုကျွန်တော်တို့လှူတဲ့အထဲမှာဆိုရယ် 3W LED မီဒီလေးတွေပါတယ်။မီးကြောင်းဆိုလို့ရှိရင် 5W MED LED မီးကြောင်း24ပွင့်ပါတယ် LED မီးကြောင်းပါတယ်။ဥပမာဖြင့် 3W မီးဒီလိုဟာမျိုးဆိုရင် 10 နာရီစက်တိုက်ထွန်းလို့ရတယ်။ဒါ10နာရီဒီစပိန်စီးသွားရင်တော့ပဲအိမ်ရောက်လို့ရှိရင်ဒီမီးဒီလေးထွန်းမယ်။10နာရီစက်တိုက်အသုံးခံပါ။ခုနက24ပွင့်ပါတဲ့ 5W လောက်ရှိတဲ့ဟာဆိုလို့ရှိရင်တော့အနည်းဆုံး9နာရီလောက်စက်တိုက်အသုံးခံတယ်။
တဘောဝသိပ္ပံအခြေပြုပညာရှင်များအဖွဲ့အနေနဲ့ဒီပစ္စည်းတွေကိုစံသပ်ပြီးမိမရနိုင်သေးတဲ့လှန်တရာမြို့နယ်တွင်ကနေရာတချို့အပြင်ပြီးခဲ့တဲ့ဧပြီလ20ရက်နေ့မှာလည်းဧရာဝတီတိုင်းဒေသကြီးဒနုပြုမြို့နယ်တွင်ကကြီးရွာတချို့အတွက်ပေးလူခဲ့တာပါလက်ရှိအချိန်ထိတော့လျှက်စစ်မိလိုအပ်နေသေးတဲ့နေရာအားလုံးကိုမရောက်နိုင်သေးပေမဲ့လို့သူတို့လက်လက်မိတဲ့ဒေသတချို့ကိုတော့ဤပညာအကူအညီကပစ္စည်းအထောက်ပံ့မှာနိုင်တဲ့လောက်ပံ့ပိုးကူညီပေးနေတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောကြပါတယ်မိမိရနိုင်သေးတဲ့ဒေသတွေကပြည်သူတွေအတွက်တော့ဒီလက်လက်ချာချာချင်းချင်းချာချာတွေဟာအတော်လေးအသုံးဝင်တယ်လို့ဒနုပြုမြို့နယ်တွင်းကကြီးရွာတွေကိုဒီပစ္စည်းတွားရောက်ဖြန့်ဖြူးတော့ကအကူအညီပေးခဲ့တဲ့ဖုန်းတော်ကြီးဦးခေမေနာကအခုလိုမိန့်ပါတယ
်မိမိရတဲ့နေရာအထူးသဖြင့်အချွတ်နေရာတွေမှာတော်တော်ခေါက်ပါတယ်ခေါက်တဲ့နေရာတွေမှာအမှန်ဝေးတယ်မြို့နယ်အမှန်ဝေးတယ်သူတို့စက်ပင်နှင်းရုံလေးနဲ့ရတယ်နေကြရတော့မဟုတ်ဘူးလေဟိုမိုးခါမှာလည်းတော့ထောက်ပြီးတော့နင်းလို့ရတယ်ဆိုတော့လက်နဲ့လှည့်လို့ရတယ်ဆိုတော့တော့တော့တရောက်ဒီဟာသူပြောပြတာသိချင်းဦးစင်းကျော်ဖိတ်တာပေါ့ဒါပေမဲ့တနေရာတော့သူသွားခဲ့ပြီလို့ပြောတယ်ဟုတ်ကဲ့အဲဒီအရင်ဆုံးဒီလောက်ဖိတ်တာပ
ါလွယ်လင်းတကူအသုံးပြုပြီးလျှက်စစ်မီရရှိနိုင်တာကြောင့်ဒီပစ္စည်းတွေကိုဒေသခံလူတို့ကသဘောကျကြပြီးရရှိအသုံးပြုကြလိမ့်မယ်လို့ဖုန်းတော်ကြီးဦးခေမေနာကယုံကြည်ပါတယ
်ဒီဝိဇ္ဇာရဲ့အသုံးပြုမှုအတုံးဝင်မှုကိုသူတို့စမ်းသပ်ကြည့်တဲ့အခါမှာဒီတိုင်းမှာအတုံးဝင်တာတွေတွေ့လာတဲ့အခါမှာသူတို့စက်တုံးတွေစရုံချုပ်ကြည့်တယ်။ဘာဖြစ်လဲဆိုတော့သူတို့လည်းသဘောကျတယ်။နည်းနည်းလေးထိတယ်လည်းမီးရနေတယ်။အဲ့ဒါတွေ့တော့အချင်းသူတို့ဒီမီးမရသေးတဲ့နေရာဒီတတ်လို့ဆိုတာသူကမီးကိုတွေ့ရှိသူလို့ပေါ့လေ။ဒါပေမဲ့မီးတွေ့ရှိသူလို့သူတို့တော့ပြောနေကြတယ်။အဲ့တော့တယ်လီဖုန်းမှာအတင်းလို့ရမယ်ဆိုဒီ6ခုလေးနဲ့တင်းလို့ရမယ်ဆိုပို့တွင်ကြလာတယ်ဆိုချုပ်ကြည့်ပါ
လက်လက်ချာချာချင်းချင်းချာချာတွေကိုအနည်းဆုံး9နှစ်နီးပါးလောက်အထိအကောင်းကောင်းအသုံးပြုနိုင်ပါတယ်။ဒါပေမဲ့လို့ဘက်ထရီကိုတော့တစ်နှစ်တစ်ခါလောက်လဲပေးဖို့လိုပါလိမ့်မယ်။လက်ရှိအချိန်မှာကြီးရတချို့မှာမီးမရသေးပေမဲ့လို့နေရောင်ခြည်စွမ်းအင်ကိုအသုံးပြုပြီးလျှက်စင်မီရနိုင်တဲ့ဆိုလာပြားတွေကိုအသုံးပြုလာကြတာကိုလည်းတွေ့ရပါတယ်။ဒါပေမဲ့လို့ဒီပစ္စည်းတွေဟာဈေးနှုန်းအနည်းငယ်ကြီးတာကြောင့်ဝေးလံခေါင်ပြားတဲ့ဒေသတွေမှာတော့အသုံးမပြုနိုင်ကြပါဘူး။ဒါကြောင့်လဲဥတုရာသီ3ခုလုံးအဆင်ပြေပြေအသုံးပြုနိုင်ပြီးဈေးနှုန်းသက်သာတဲ့ဒီလက်လက်ချင်းချင်းချာချာတွေဟာမိမိရနိုင်သေးတဲ့ပြည်သူတွေအတွက်တော့ရေရှည်အသုံးတဲဖို့ဦးဝင်းစော်ရှင်ကမျှော်လင့်ပါတယ
်မြန်မာပြည်အနှံ့ပြားကတချို့ကျွေးရအများပြားမှာလက်စင်မီရရှိဖို့အလံဝင်းနေစေဖြစ်တာကြောင့်မလို့ဒီလက်လက်ချာချာချင်းချင်းချာချာတွေဟာလက်စင်မီရရှိဖို့အတွက်တစ်ဖက်တစ်လမ်းကကူညီထောက်ပံ့ပေးနေတာပါအကုန်ကျနည်းနည်းနဲ့လက်စင်မီရရှိနိုင်တဲ့ဒီပစ္စည်းတွေဟာလက်တွေမှာအတော်လေးအဆင်ပြေပြေအသုံးပြုနိုင်ကြတယ်လို့ဒီပစ္စည်းကိုအသုံးပြုနေကြတဲ့ဒေသခံပြည်သူတွေကပြောဆိုကြပါတယ်ဒီပစ္စည်းတွေကိုစမ်းသပ်ပြီးတော့ပေးလူနေကြတဲ့သဘောအသိပ္ပံအခြေပြုပညာရှင်များအဖွဲ့ကလည်းမိမိရသေးတဲ့ရွာတွေကိုနောက်တစ်ချိန်မှာလက်လက်ချာချာချင်းချင်းချာချာတွေကိုဒီထက်ပိုပေးလူနိုင်မှုလိုလားနေကြပါတယ်ခင်ဗျာကျွန်တော်ထောက်ပ
ါကိုထက်အောင်စီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို ိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လိုင်းညံပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 3251နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တော်ရရှင်တွေစောင့်မြော်နေတဲ့စနေနေ့ညတိုက်ရိုက်လှိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ထုတ်လုပ်သူမတ်ဆုမွန်နဲ့မတ်အေသနာကျော်စီစဉ်တင်ဆက်မှာပါရှင်။
မင်္ဂလာပါစနေညတိုက်ရလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီတစ်ပတ်ဆွေးနွေးရမယ့်အကြောင်းအရာတော့အားလုံးသိကြပြီဖြစ်ပါလိမ့်မယ်။မကြခင်မှာဒီမေလအတွင်းမှာကျင်းပဖို့ရှိတဲ့ဒုတိယအကြိမ်ပင်လုံညီလာခံအလားအလာနဲ့ပတ်သက်ပြီးတော့ဘာတွေဘလို့အလားအလာကောင်းတယ်လဲ။နောက်ပြီးတော့ဘလို့မျိုးစိန်ခေါ်ကဲဆက်မှုတွေရှိလဲဆိုတာကိုဆွေးနွေးကြမှာပါ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေအားလုံးလေးလိုင်းပေါ်ကိုရောက်နေပါပြီ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာခွန်မြင့်ထွန်းသူက PNL ကိုပအိုးမျိုးသားအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါတယ်နောက်တစ်ယောက်ကတော့မြန်မာနိုင်ငံရေးလေးလာတုံသက်သူဦးရထွန်းမှပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ပါတယ်နောက်မြန်မာရေးလေးလာတုံသက်သူဦးမမောင်စုကိုလည်းဖိတ်ကြားထားပါတယ်ဝင်ပြီးတော့မေးမြန်းကြမယ့်သောရရှင်တွေလည်းလေးလိုင်းပေါ်ရောက်နေပါပြီအီးမေးလ်ကမေးမြန်းပြီးတော့ပါဝင်ဆွေးနွေးလာတဲ့သောရရှင်တွေရဲ့အစားတွေကိုလည်းဖတ်ပေးမှာဖြစ်ပါတယ်ရှင်ဒီတော့ပထမအနေနဲ့ကျွန်မတို့နည်းနည်းနောက်ကြောင်းပြန်ကောက်ပြီးတော့မေးချင်ပါတယ်ဒီပင်တိုင်းဆွေးနွေးတဲ့သူတွေတဲ့ကပေါ့နော်ဟိုခွန်မြင့်ထွန်းကိုပထမအဦးဆုံးမေးချင်ပါတယ်ဟိုအခုကျင်းပပြီးစီးခဲ့တဲ့27ရာစုပင်လုံညီလာခံပထမအချိန်ကနေပြီးတော့ဘာတွေဖြစ်ထွန်းမှုတွေဘာတွေရလဒ်တွေပေါ်ထွက်ခဲ့ပါလဲရှင
်ကျွန်တော်ပြောချင်တာကျွန်တော်ကတော့ဒီပို့မျိုးသားအဖွဲ့ချုပ်ဥက္ကဋ္ဌမဟုတ်ပါဘူးကျွန်တော်ပို့မျိုးသားလုံမြောက်ရေးအဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်ဟုတ်ကဲ့ပါ
ပြီးခဲ့တဲ့ဒီ27ရာစုပင်လုံညီလာခံမှာကျွန်တော်တို့အကျိုးရလဖြစ်ထွန်းမှုကတော့ဗာလဲဆိုလို့ရှိရင် NCA ရဲ့ပြဋ္ဌာန်းချက်တွေမှာ NCA ကိုကြေကြေပြန့်ပြန့်အတိတ်ပဲဖွင့်ဆိုပြီးတော့သဘောထားတည်ကြည်နဲ့အကျေကြေပြန့်ပြန့်အတိတ်ပဲဖွင့်ဆိုပြီးတော့မှလက်မှတ်ထိုးတဲ့ NCA ကိုလက်မှတ်ရေးထိုးရတဲ့လူတွေကလက်မှတ်ရေးမထိုးတဲ့လူတွေရောဒီအစိုးရအလွတ်တော်တက်မလို့ခေါင်းဆောင်ပြားနဲ့အတူကျွန်တော်တို့တစ်ဆက်တရာစုပင်လုံညီလာခံပူးပဲကျင်းပရေးဥဆောင်ကော်မတီဖွဲ့စည်းပြီးတော့မှဖွဲ့ကျင်းပခဲ့တာအဲ့ဒါကျွန်တော်တို့နိုင်ငံရေးနှစ်တာဖြစ်ပါတယ်ဒီ27ရာစုပြည်လုံးကြီးလာကဟာလက်မှတ်ထိုးသည့်ပြည်စင်မထိုးသူစီဖြစ်စေကျွန်တော်တို့အားလုံးနဲ့ဟိုစက်ဆိုင်နဲ့အားလုံးပိုင်ဆိုင်နဲ့အားလုံးပါဝင်ရမယ်ဆိုတဲ့အခြေခံနဲ့အဲ့ဒါကိုကျင်းပနိုင်ခဲ့တာအဲ့ဒါကျွန်တော်နိုင်ငံရေးအဓိကဖြစ်ထွန်းမှုဖြစ်ပါတယ်နောက်တစ်ခုကတော့ဒီ NCO ကျွန်တော်အဓိပ္ပာယ်ဖွင့်ဆိုကြတဲ့အခါမှာဒေါက်တာဆန်းစုကြည်ကလည်းပြောပါတယ်ဒါသဘောထားကြီးကြီးနဲ့ NCO အဓိပ္ပာယ်ကြေကြေပြန်ပြန်ဖွင့်ဆိုပေးကြပါသူလည်းဒီလိုတောင်းဆိုတယ်အဲ့တော့ကျွန်တော်ဒီ27ရာစုပြည်လုံးကြီးလာကပထမအစည်းအဝေးကိုကျင်းပခဲ့တဲ့အခါမှာ NCO မှာရှိနေတဲ့အချက်အလက်တွေကိုနှစ်ဖက်သဘောတူညီပြီးတော့မှကြေကြေပြန့်ပြန့်အတိတ်ပဲဖွင့်ဆိုနိုင်ခဲ့တယ်ဆိုတဲ့အချက်တခုကလည်းဒါကြောင့်အနှစ်သာရတစ်ခုဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဒါကတော့ဒီခွန်မြင့်ထွန်းပနာမသုံးသက်ပြတာပါ။အဲ့တော့ဒီနောက်ထပ်ဒီပင်တိုင်းဆွေးနွေးတဲ့အထက်ကဦးရထွန်းကိုသုံးသက်ခိုင်းခြင်းမ၏။ဒီပထမအချိန်ဟိုပင်လုံညီလာခံကျင်းပခဲ့တာနဲ့အခုမကြခင်ကျင်းပတော့မယ့်ဒုတိယအချိန်ပင်လုံညီလာခံကြားမှာပေါ့နော်။အမျိုးသားအဆင့်ဆွေးနွေးပွဲတွေဟိုကျင်းပခဲ့ရပါတယ်။အဲ့ဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေအချိန်တွေဘယ်လိုရှိပါလဲ။အောင်မြင်မှုရပါလား။ဒီဒုတိယပင်လုံညီလာခံဟိုဒုတိယအချိန်ကျင်းပဖို့အတွက်အဆင့်သင့်အနေထားမှာရှိစေပါလားရှင့်။နည်းနည်းသုံးသက်ပေးပါ။
အမျိုးသားအဆင့်ဆွေးနွေးပွဲတွေကတော့တခြားနေရာတွေတော့ကျွန်တော်သိမသိဘူးပေါ့လေကျွန်တော်တို့ချမ်းပြည်နယ်မှာတော့နည်းနည်းလေးအဲ့ဒါပြဿနာရှိတယ်ပြဿနာရှိတယ်ဆိုတာအဲ့ဒီဆွေးနွေးပွဲတွေသွားတက်တဲ့ဟိုလူငယ်တွေကပြန်ပြောပြတာရောနောက်ကြားတာရောပေါ့နော်သူတို့ဒီဟာကိုလေးလေးနက်နက်နဲ့ဒီချိုချိုတင်တင်တိုင်တိုင်မင်မင်အဲ့လိုမျိုးလောက်တာမျိုးမရှိဘူးပေါ့เนาะအခုလဲကျွန်တော်တို့အခုတည်းကလဲဒီဟာကိုတောင်ကြီးမှာလုတ်ဖို့တောင်မှာလုတ်ခွင့်မရသေးဘူးလို့ကြားနေတယ်အဲ့တော့ဒီမြို့သားအချင်းဒီဆွေးနွေးပွဲတွေလုတ်တာကဒီဒေးလေးနဲ့နဲ့နဲ့လုတ်တာဟုတ်ရဲ့လားပေါ့เนาะကျွန်တော်အဲ့ဒါသံတရားဖြစ်မိတယ်ဗျာ
ဟုတ်ကဲ့ဟိုဒီကိစ္စပေါ်မှာဥပမာဆိုအနေနဲ့အောင်ဘယ်လိုသုံးသက်ပါလဲရှင်ဘယ်လိုအမြင်ရှိပါလဲ
အဲဒီကတော့ NC ဆုံးဖြတ်ချက်မှာပါတဲ့အတိုင်းပေါ့လေ sorry ไอ้ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဒေသစစ်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ဆိုတာတကယ်တမ်းကိန်းတစ်ခုပဲလုပ်နိုင်တယ်ဗျ။နော် ASEAN ကရှမ်းဖွဲ့လည်းမလုပ်နိုင်ဘူး ALP လည်းမလုပ်နိုင်ဘူး။အဲ့တော့ချင်းဖွဲ့ကကန့်ကွက်တဲ့ခါကျတော့ချင်းဖွဲ့ကိုလွတ်ခွင့်ပေးတယ်ဆိုထမ်းလန့်မှာ။နော်အဲ့တော့လောကမှာတော့ASEAN နဲ့ရှမ်းပြည်နယ်မလုပ်နိုင်သေးပါဘူး။နော်တော့ဒီရခိုင်ပြည်နယ်မှာမလုံနိုင်သေးပါဘူးအဲ့တော့အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲကြီးမလုပ်ဖဲနဲ့ဒုတိယကြိမ်ပင်လယ်ညီနိုင်ငံသွားမယ်ဆိုရင်တော့အခက်အခဲတွေရှိလိမ့်မယ်လို့ထင်ပါတယ်ဒါပထမချက်ပါဒုတိယချက်ကတော့လက်နက်ကိုင်ပြည်ပကအထဲမှာပါနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုညီငယ်ဆွေးနွေးပွဲကိုမခေါ်နိုင်သေးရင်ကျွန်တော်တို့ကပင်လယ်ညီလာခံဟာညွန်မန်းနဲ့အဆင်မရောက်နိုင်မှာမဟုတ်ဘူးလို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အသုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီမှာကွန်မြင့်ထုံးအပြန်ပြီးတော့မေးချင်ပါတယ်ရှင်ဟိုဒီဟိုဇာကုနာတော့ဒီပထမအချိန်ပင်လုံးညီလာခံကနေပြီးတော့ဖြစ်ထွန်းမှုတွေဟိုပြောသွားခဲ့တယ်ပေါ့နော်အဲ့တော့အခုအမျိုးသားအဆင့်ဆွေးနွေးပွဲတွေကလည်းဟိုပြောသလောက်ဟိုအောင်မြင်မှုမရဘူးဆိုတော့ပထမအချိန်ပင်လုံးနဲ့ဒီဒုတိယအချိန်မကြခင်ကျင်းပမဲ့ပင်လုံးညီလာခံဘာရင်းများကွာခြားပြီးတော့ဘာထူးခြားမှုတွေရလာမယ်လို့ထင်ပါလဲရှင်အသုံးသက်ပါအောင်ရှင်
ပထမတစ်ကြိမ်ကတော့ကျွန်တော်တို့ NCA ကိုဒီသဘောထားကြီးကြီးကျယ်ကျယ်ပြည့်စုံတဲ့အသေးစိတ်ဖွင့်ဆိုမှုအနေနဲ့ပေါ့လေကျွန်တော်ဒီကျင်းပတဲ့အခါမှာညီလာခံကိုယ်စားလှယ်လို့ကျွန်တော်တယောက်လူတွေအကုန်လုံးညီလာခံကိုယ်စားလှယ်လို့မခေါ်ခဲ့ပါဘူးအဲဒီကျွန်တော်တို့ UPGGC အစည်းအဝေးမှာညီလာခံကိုယ်စားလှယ်လို့မတက်မှတ်ကိုခဲ့ဘူးမခေါ်ခဲ့ဘူးအဲဘာကြောင့်လဲဆိုတော့ညီလာခံကိုယ်စားလှယ်အနေနဲ့တက်မယ်ဆိုရင်တော့တယောက်တဲ့သူအကုန်လုံးက NCA ကိုလက်မှတ်ရေးထိုးပြီးမှသာလျှင်ဒီညီလာခံကိုယ်စားလှယ်အနေနဲ့တက်ရောက်ခွင့်ရမှာဖြစ်ပါတယ်အဲ့လမ်းမီးထိုးတဲ့သူတွေလည်းတက်ရောက်နိုင်အောင်ဆိုပြီးတော့မှအဲ့ဒီကာလကကျွန်တော်တို့ဟိုတုံးတုံးခဲ့တာတော့ညီလာခံတက်ရောက်သူများဆိုအတုံးတုံးနဲ့အဲ့လိုကြည်ကြည်ပြင်းပြင်းအသေးပဲဖွင့်ဆိုပြီးတော့တက်လုခဲ့တာဖြစ်ပါတယ်အခုဒီလာမဲ့ဒုတိယအချိန်ဒုတိယစီးဝေးမှာတော့ကျွန်တော်တို့အဲ့လိုမျိုးမဟုတ်တော့ဘဲနဲ့ညီလာခံကိုယ်စားလှယ်များအဆင့်နဲ့တက်ရောက်ပြီးတော့မှဒီဆုံးဖြတ်နိုင်တဲ့အဆင့်တန်းပေါ့လေဆုံးဖြတ်နိုင်တဲ့အဆင့်တစ်ခုဟိုနောက်တစ်ခုကပါဆိုအခုကျွန်တော်တို့ကျင်းပတဲ့ပြီးခဲ့တာဆိုရင်အရင်ဆိုရလက်ထက်မှာဒီချိန်အခုဆိုရလက်ထက်မှာနှစ်ကြိမ်ဆိုအခုကျင်းပမယ့်ညီလာခံက၃ကြိမ်မြောက်ဖြစ်ပါတယ်။အဲ၃ကြိမ်မြောက်ကျင်းပတဲ့ညီငယ်ညီလာခံမှာဟိုအရင်နှစ်ကြိမ်ကတော့ဆုံးမဲ့ချက်တွေမချနိုင်မှနိုင်နေမယ်လို့ဒီကြိမ်မှာတော့အကျန်းပြင်းအဖြစ်ပေါ်ပြီးအများလက်ခံနိုင်မဲ့ဒီဆုံးဖြတ်ချက်မျိုးလောက်တော့ချမှတ်နိုင်အောင်တော့လေဒါပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်။အဲ့တော့ခုနကဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေအခြေအနေကျင်းပပြီးစီးခဲ့တဲ့အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာတော့အထူးသဖြင့်ကျွန်တော်ရှမ်းပြည်လိုမှာကျင်းပခဲ့တဲ့အမျိုးသားအဆင့်အစည်းအဝေးကတော့ဒါရက်တိုအတွင်းမှာဒါနော်ကမန်ဂရမ်မို့လေအမြန်လောက်ရတဲ့အတွက်ကြောင့်မို့လို့ဒါဒီမှာတော့ခုနလိုပြည်ပြည်စုံမှုတွေတော့မရှိဘူးဒီကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်ရှမ်းပြည်နယ်ဝန်ကြီးချုပ်ကလည်းပုံပုံလေးလေးနဲ့ဒီကိစ္စကိုပြောသွားတယ်ပြောသွားရတဲ့မှာတော့အခုနေခါမှာဒီအားနေချက်တွေချွင်ချက်တွေသူကကြိုတောင်းပန်သွားပြီးတော့မှနောင်လာမဲ့ဆွေးနွေးပွဲတွေကြာရင်ဒီချက်ပုံပြည့်စုံမှုဆိုတဲ့ဟာပေါ့လေဒါသူရှမ်းပြည်နယ်ဝန်ကြီးချုပ်ကကိုယ်တိုင်ဦးစီးကျင်းပါတယ်ရှမ်းပြည်နယ်ဝန်ကြီးချုပ်ကအဲ့ပြောသွားပါတယ်ဆိုတော့ကျွန်တော်တို့ကဒီအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆိုတာကကျွန်တော်တိုင်ပြီးမှာမကျင်းပဘူးသေးဘူးဘယ်သူမှမအတွေ့အကြုံမရှိသေးဘူးအဲ့တော့ဒီအတွေ့အကြုံမရှိသေးတဲ့ဆွေးနွေးပွဲအမျိုးအစားတွေကိုတော့ကျွန်တော်တို့ကတကြိမ်ကြီးတကြိမ်ကျင်းပရင်းနဲ့ဒီအတွေ့အကြုံတွေထပ်ပြီးယူသွားမှာဖြစ်ပါတယ်။နောက်တစ်ခုကဒီ NCA အနှစ်ချုပ်ကတော့ကျွန်တော်တို့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ကပြည်သူလူထုပါရမယ်အားလုံးပါရမယ်ပါဝင်လူပါဝင်ထိုက်ဆိုအားလုံးပါရမယ်လို့ဒါသတ်မှတ်ထားတာဖြစ်ပါတယ်။ဒါကြောင့်ဒီရှမ်းပြည်မျိုးသားဒေသလိုက်မျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီရှမ်းပြည်ပြည်နယ်သားတွေရဲ့လုံးလုံးကြကြတက်တက်ကြွကြွပါလေပူပေါင်းပါအောင်ဆောင်ဖို့ရလို့ပါတယ်ဒါအားလုံးပေါ့ဒေတာတစ်ခုလုံးအဲ့လိုဖြစ်မှာဖြစ်ပါတယ်
ဆိုတော့အားလုံးပါဝင်ရမယ်ဆိုလို့ဒီခွန်မြင့်ထွန်းပြောသလိုဒီတောရရှင်တယောက်ကျမတို့စီကိုစာရေးပြီးတော့ဝင်ရောက်ဆွေးနွေးထားရတောရရှင်တယောက်ရဲ့စာကိုဖတ်ပြခြင်းပါတယ်သူကတော့ဒီအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားရှမ်းစာပေရင်ကျင်းမှုအတင်ဥက္ကဋ္ဌဖြစ်ပါတယ်ဒေါက်တာဆိုင်းထွေးမောင်မှာသူကလည်းဒီ NCA 27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုပြောဆိုပြောလိုပါတယ်ဆိုပြီးတော့ခုနအားလုံးပါဝင်မှုကိစ္စကအစားချပြီးတော့ဆိုဝင်ပြီးတော့ဆွေးနွေးထားတာနည်းနည်းလေးနားထောင်ကြည့်ပါရှင်ကိုအောင်လွင်စာလေးဖတ်ပြပေးပါနော
်ဟုတ်ကဲ့ပါသူကတော့နံပါတ်၄တက်ပြီးရေးထားပါတယ်နံပါတ်၁ကတော့27ရာစုပင်လုံညီလာခံကိုတန်းတန်းလက်နက်ကင်ဖွဲ့အားလုံးပါဝင်မှုဒေါ်ဆန်းစုကြည်ကလိုလားပါတယ်ဒါပေမဲ့ NCA မထိုးရင်မပါဘူးဆိုတော့မထိုးရသေးတဲ့ UNSC အဖွဲ့5ဖွဲ့ရှိပါတယ်ဒီအဖွဲ့5ဖွဲ့ကို NCA ထိုးပါလို့အတင်းခေါ်နေပါတယ်မထိုးရသေးတဲ့ UNSC အဖွဲ့ဝင်ခုနှစ်ဖွဲ့ကလည်းသူတို့တောင်းဆိုထားတဲ့အချက်၉ချက်ကိုသဘောမတူရင်မထိုးနိုင်ဘူးလို့ပြောပါတယ်။ဒီအချက်၉ချက်ကိုမူအားဖြင့်သဘောတူထားပြီလို့ပြောပေမဲ့ KIO KIA ဘူချုပ်ကမ္ဘောကတော့၉ချက်ထဲမှာတစ်ချက်ပဲသဘောတူတယ်။ကျန်တာပြန်ဆွေးနွေးရအောင်မယ်လို့ပြောပါတယ်။ဒီဒုတိယအကြိမ်27ရာစုညီလာခံမှုမေလမှာလုပ်မယ်လို့ပြောပါတယ်။မေလမတိုင်ခင် NCA ထိုးနိုင်မလား UNSC ဖွဲ့ခုနှစ်ဖွဲ့မထိုးရင်ထိုးတဲ့၈ဖွဲ့နဲ့ပဲလောက်သွားမလားကျွန်တော်မြင်ရတော့တကယ်လို့အစိုးရကရှော့ပြီးမယ်ဆိုရင် UNFC က NCO ထိုးပြီး22ရာစုဒုတိယရင်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်မထိုးဘဲကျန်တဲ့ခုနှစ်ဖွဲ့မပါဘဲထိုးထားတဲ့၈ဖွဲ့နဲ့ပဲလောက်သွားရင်လည်းအထိပ္ပယ်မရှိပါဘူးဘလို့မှညင်ညာရင်မရနိုင်ပါဘူးနံပါတ်၁ကတော့ UNFC အဖွဲ့ခုနှစ်ဖွဲ့ NCO ထိုးလိုက်ရင်တော့မှဗမာတပ်မတော်ကလုံးဝလက်မခံတဲ့ TNLA MNDA တို့ဘလို့လောက်မလဲသူတို့မပါဝင်နိုင်ဘူးဆိုရင်လည်း NCA တတိုင်းပြည်လုံးအပြည့်ရဖို့ဆိုတာမဖြစ်နိုင်ပါဘူးအတိတ်ပဲလည်းမရှိပါဘူးနံပါတ်3ကတော့ယူရိုဝက်ဆွေဝါခေါင်းဆောင်ပြီးဖွဲ့စည်းတဲ့ပြည်သူ့နိုင်ငံရေးဆွေးနွေးရေးကော်မတီက NCA လမ်းစဉ်ကိုလက်မခံပါဘူး NCA လည်းထိုးမှာမဟုတ်ပါဘူးဒီကော်မတီထဲမှာလက်မှတ်ထိုးသေးတဲ့အဖွဲ့ခုနှစ်ဖွဲ့ပါပါတယ် KIO KIA SSPP SSC လည်းပါပါတယ်ဒီပုံစံတိုင်းဆိုရင်တော့ဝါကိုကမိုင်းလာတောင်းရခိုင်ကချင်ရှမ်းမြောက်တို့က NCA ကိုထိုးမှာမဟုတ်ပါဘူး22ရာစုညီလာခံမှာလဲပါဝင်ရမှာမဟုတ်ပါဘူးကျွန်တော်ထင်တာကတော့နံပါတ်၄အနေနဲ့ဒေါ်ဆတ်စုကြည်က22ရာစုပင်လုံဒုတိယအခြေညီလာခံကိုမေလမှာတကယ်ဖြစ်အောင်လုပ်ပါလိမ့်မယ် UNFC ဖွဲ့ဝင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီဖွဲ့ဝင်တွေမပါရင်လဲလုပ်ပါလိမ့်မယ်ဒီလိုလုပ်ရင်တော့နောက်ဆုံးမှာဘာမှအကျိုးမရှိပဲအဖြစ်မရှိတဲ့22ရာစုပင်လုံညီလာခံပဲဖြစ်လာပါလိမ့်မယ်ဆိုပြီးရေးထားပါတယ်ခင်ဗျာ
ဒါကယ်လီဖိုးနီးယားရှမ်းစာပေရင်ကျင်းမှုဥက္ကဋ္ဌဒေါက်တာဆိုင်းထရီမောင်သူစာရေးပြီးဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ဒီအထဲမှာဒီတော်ရရှင်ပြောထားတဲ့အထဲမှာကျွန်တော်အမြင်ကတော့တကယ်လို့အစိုးရကရှော့ပေးမယ်ဆိုရင် UNFC က NCO ထိုးပြီးတော့22ရာစုဒုတိယအကြိမ်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်မထိုးဘဲကျန်တဲ့9ဖွဲ့မှာပါပဲထိုးထားတဲ့10ဖွဲ့နဲ့ပဲလုတ်သွားရင်အတိတ်ပဲမရှိပါဘူးဘလို့မှငြိမ်းချမ်းရေးမရနိုင်ပါဘူးတဲ့ဥပမာဆိုသူပြောတာအပေါ်မှာဘလို့များသုံးသပ်နိုင်မှာလဲရှင
်သူပြောတာအခြေခံနဲ့မှန်ပါတယ်ခင်ဗျာလောလောဆယ်မှာကျွန်တော်လက်မှတ်ထိုးရတဲ့ရှစ်ခွဲ့နဲ့လုံးဝဆိုလို့ရှိရင်ကျွန်တော်တို့ပြဿနာဖြေရှင်းမှုဖြစ်နိုင်လိမ့်မယ်လို့ကျွန်တော်တော့မမြင်ဘူးခင်ဗျနောက်တစ်ခုကတော့အဲ့ဒါတော့နိုင်ငံရေးပြဿနာပေါ့နောက်ဒီတဲ့နိုင်ငံရေးပြဿနာအရင်ပြဿနာတော့လက်နက်ကင်ဘရစ်ကဖြေရှင်းပေါ့နောက်နိုင်ငံရေးပြဿနာပေါ့နိုင်ငံရေးပြဿနာပြောမယ်ဆိုရင်အခုမြောက်ဝဲမှာဝါးကိုအခြေခံပြန်ပြီးတော့စုလိုက်တဲ့အင်အားစုဟာလက်ရှိလက်နက်ကင်အင်အားစုရဲ့85ရာခိုင်နှုန်းပတ်ဝန်းကျင်ရှိပါတယ်ပါယူမှာလက်နက်ကင်အဲ့ဒီဟာလက်နက်ကင်ပြုခါဖြစ်နေတော့အဲ့ဒီဖွဲ့ကြီးမပါဆွနီဝဲဇဝဲဝိုင်းမမရောက်သေးပဲနဲ့ကျွန်တော်ဘယ်လိုဖြေထုတ်မလဲအဖြေထုတ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲခုနကလိုပြောသလိုပေါ့ပထမအချိန်အေဒေါ်ဆန်းစုကြည်ဆိုရလက်တဲ့ပထမအချိန်ပင်လုံညီလာခံတုန်းကအားလုံးကတက်ရောက်သူဖြစ်တတ်မှပြီကိုယ်စားလို့မတတ်မှပဲတက်ရောက်သူတတ်မှပြီတော့ကိုပြောချင်တာပြောသွားတယ်ပြောခွင့်ရလိုက်တယ်အဲပြောခွင့်ရလိုက်တာကိုကျွန်တော်ကအသိမပြုပဲဆိုတော့ဆွနီဝဲအဖြေတခုရှာဖို့ဆိုရင်ဒါအဲ့လောက်နဲ့မလုံလောက်ဘူးခင်ဗျာကျွန်တော်တို့ကနောက်ဆင့်တက်ဖို့ဆိုရင် NCA ထိုးထားတဲ့သူတွေမှာတော့မှအမျိုးသားဆက်လူနိုင်ငံရေးဆွေးနွေးခွင့်မရဘူးအဲ့ဒါအပြင်ကိုဒီပြိပခလက်နက်ငယ်ပြိပခနဲ့ပါနေအဖွဲ့တွေကငြိမ်းချမ်းသွားမှမရောက်သေးဘူးဆိုရင်တော့ကျွန်တော်တို့အဖြေတခုရဖို့ခက်ဦးမယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့ဒါဆိုအဲ့ဒါနဲ့တစ်ဆက်သေးပဲအဲ့ဟိုအဲ့ဒီခက်ခဲနေတဲ့အချက်ကိုဘယ်လိုများကြော်လွားနိုင်မလဲဦးမောင်ဆိုဘယ်လိုအကြံပြုချင်ပါလဲရှင်
အဓိကအချက်ကတော့ကျွန်တော်မြင်တာကတော့အဲဒါတော့ကျွန်တော်တူးတဲ့သဘောမဟုတ်ခင်ဗျာ UNC ကတောင်းဆိုတာလည်းရှိတယ် KNU ဥက္ကဋ္ဌအဆောင်မှုတူဥက္ကဋ္ဌဗိုလ်ချုပ်ကြီးဆောင်မှုတူစေဘောတို့တောင်းဆိုတာလည်းရှိတယ်တမတော်အစိုးရနဲ့တမတော်ကဖြေရှင်းမှုလုပ်ဖို့လိုတယ်အပြစ်ခက်ရဆဲပြီးတော့စွန်းလို့ဇဝိုင်းဝိုင်းကိုဖိတ်ခေါ်ဖို့လိုတယ်လို့သူတို့ကိုယ်တိုင်ငုံလည်းပြောထားပါတယ်အခု NC လက်မှတ်ထိုးထားတယ်လို့ကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ခင်ဗျာ
โอเคအခုလေးလိုင်းပေါ်မှာရှိနေတဲ့သူတွေကိုဟိုခေါ်ကြင်ပါတယ်ရှင်ဟိုမက်ခွန်ဂျာလေးလိုင်းပေါ်မှာရှိပါတယ်ရှင်မက်ခွန်ဂျာဝင်ပြီးတော့ဟိုဆွေးနွေးနိုင်ပါတယ်ရှင်ဟုတ်ကဲ့မက်ခွန်ဂျာကတော့ကချင်ချင်းညရဲ့ကွန်ရက်ကညနိုင်ရင်မှုဖြစ်ပါတယ
်ဟုတ်ကဲ့ပထမဦးဆုံးကတော့ဒီမန်တကယ်အပြင်ဒီ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးလို့ပြောင်းလဲပြီးမှခေါ်ဆိုလိုက်တာကလည်းကျွန်မအတွက်မေးခွန်းတစ်ခုဖြစ်ပါတယ်ဘာဖြစ်လို့ညီလာခံလို့မခေါ်ပဲအစည်းအဝေးလို့ခေါ်တယ်လဲဆိုတော့မေးခွန်းကိုလည်းမေးချင်ပါတယ်ရှင်ဒုတိယတစ်ချက်အနေနဲ့ကျွန်မဒီတလို့မှာပဲချမ်းပြည်နယ်မြောက်ပိုင်းကိုတွားခဲ့ပါတယ်အဲ့တော့ချမ်းပြည်နယ်မြောက်ပိုင်းရဲ့လက်တွေ့အခြေအနေရဆိုလို့ရှိရင်တော့ဒီတိုက်ခိုက်နေတဲ့အဖွဲ့တွေအကုန်လုံးစပွဲပေါ်မှာမရောက်သေးရကတော့ပြဿနာရှိဦးမှာပဲဖြစ်ပါတယ်ဥပမာအားဖြင့်ဆိုလို့ရှိရင် TNLA နဲ့ KIO ဟာနေရာချင်းကချက်ရောချက်နေပါတယ်အဲ့တော့တဖွဲ့ကလက်မှတ်ထိုးပြီးဂျာနဲ့တဖွဲ့မထိုးဘူးဆိုလို့ရှိရင်တကယ်တမ်းလက်မှတ်ထိုးပြီးအပြစ်ခရဆေးရေးယူပြီးတဲ့အချိန်မှာတိုက်ရမယ့်အဖွဲ့တွေဟာတိုင်းရင်းသားအချင်းချင်းဖြစ်ဖို့အတွက်အလားအလာပုံများပါတယ်နောက်တစ်ခုကတော့ဒီမြန်မာတပ်မတော်ရဲ့လက်အောက်မှာရှိနေတဲ့အဒီဒီတုစစ်တွေဖြစ်ပါတယ်ဥပမာဆိုရင်မူဇယ်မြို့ကိုအခုချိန်မှာငိမ့်ထအလုံးစုံရေးယူထားတာဟာဒီဒီတုစစ်အမိခံနှစ်ဖွဲ့ဖြစ်နေပါတယ်ဒေဒီလိုမျိုးအခြေအနေမျိုးမှာလက်နက်ကိုင်အမျိုးဒီတိုင်းရင်းသား လက်နဲ့ကင်တော်လိုင်းရေးတပ်ဖွဲ့တာမကမြန်မာတပ်မတော်ကပြန်လည်ပြီးမှဖန်တီးထားတဲ့တီတုစစ်အမိခံအဖွဲ့အစည်းတွေပါအများကြီးရောချက်နေတဲ့ချမ်းပြည်နယ်မြောက်ပိုင်းလိုတစ်ခုသေးကိုပဲကြီးလိုက်မယ်ဆိုရင်တောင်မှကျမတို့ဒီအကုန်လုံးဟာညီလာခံစပွဲပေါ်မှာနိုင်ငံရေးရအဖြေရှာဖို့အတွက်လိုအပ်နေပါတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျမတို့အတွက်ဒီဘယ်လိုညီနဲ့မှငင်းဖို့မရနိုင်ပါဘူးရှင့်နောက်တစ်ခုကတော့ဒီချမ်းပြည်နယ်မြောက်ပိုင်းဟာအခုချိန်မှာဆိုလို့ရှိရင်ဒီတစုံတလန်း1 war 1 back ဒီ Belt and Road Initiative ဆိုတဲ့နေရာနဲ့လည်းဓာတ်ရိုက်ဆက်ဆက်နေပါတယ်ပြည်ထောင်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့လည်းဓာတ်ရိုက်ဆက်ဆက်နေတဲ့နေရာဥပမာဆိုရင်မူဆယ်ဆိုရင် Central Economic Zone လို့ပြောထားပြီးတော့မှတောက်ဖြူကိုဆက်မဲ့ဓာတ်ရိုက်လမ်းပေါ်မှာလည်းရောက်နေပါတယ်ဒီလိုနေရာမျိုးမှာတိုက်ပွဲတွေဆက်တိုက်ဖြစ်နိုင်တဲ့အလားအလာခုချိန်မှာလည်းဖြစ်နေသေးပြင်ပြည်သူလူထုကိုလည်းယွာနေပြီးမောင်းထုတ်ထားသေးဖြစ်နေပါတယ်ဒီအခြေအနေမျိုးမှာနိုင်ငံရေးဆွေးနွေးပွဲကိုအတိတ်ပဲရှိရှိမပေါ်ဆောင်ပဲနဲ့နောက်ထပ် celebration ပေါ့ဒီလိုမျိုးအဲကျင်းပဒီဆိုတဲ့အရာမျိုးပဲဆက်ပြီးလုပ်နိုင်မယ်ဆိုရင်ကျမတို့ဒီလိုညီလာခံမျိုးကိုနောက်ထပ်၁၀ကြိမ်ပဲလုပ်လို့၁၅ကြိမ်ပဲလုပ်လို့ဘလို့နည်းနဲ့မှကျမတို့အဖြေကိုရှာလို့ရမှာမဟုတ်ဘူးဒါကြောင့်မလို့တကယ်တမ်းငင်းချမ်းကြီးကိုလိုစိတ်ချင်လိုချင်တဲ့အပြစ်ခံရဆေးစေချင်တဲ့ဆိုလို့ရှိရင်မြမတတ်မတော်ကနေဒီသဘောထားကြီးကြီးနဲ့လက်ရှိတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုစကွဲပေါ်ကိုဖိတ်ခေါ်ဖို့အတွက်လမ်းဖွင့်ပေးဖို့အတွက်လိုအပ်နေပါတယ်ရှင
့်ဟုတ်ကဲ့ဟိုမခွန်ကြောင့်ဝင်ပြီးတော့မေးရလဲရှိပါတယ်ဆွေးနွေးရလဲရှိပါတယ်ဆိုတော့ဒီမခွန်ကြောင့်နောက်ဆုံးပြောသွားတဲ့အထက်မှာဒီညီလာခံကျင်းပနေတာ celebration အမေရိကန်ပဲကျင်းပနေတဲ့ညီလာခံဆိုတော့ဟိုဒီကိစ္စကိုဘယ်လိုများပြန်ပြောခြင်းမလဲခွန်မြင့်ထွန်းပြောပြဖြေပေးပါရှင့
်အဓိကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကျွန်တော်တို့ဒီလာစားမှာကျင်းပခဲ့တယ်ကျွန်တော်တိုင်းနာလက်နဲ့တောင်းလိုင်းဖွဲ့စည်းရဲ့ထိတ်တီစီကိုကျင်းပပါတယ်အဲဒီမှာကျွန်တော်တို့ဒီ UNFC ရဲ့အဖွဲ့ဝင်ခုနှစ်ဖွဲ့နဲ့ကျွန်တော်လက်မှတ်ရေးထိုးထားတဲ့ဒီ NGO လက်မှတ်ရေးထားတဲ့အဖွဲ့ကြီးပေါ့လေဒါတက်ပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်အဲဒီမှာကျွန်တော်ထွက်တဲ့အဖြေကတော့ဒီ NGO မှာလက်မှတ်ရေးထိုးပြီးတော့ပါဝင်နိုင်ရေးကြိုးပမ်းဆောင်ရွက်မယ်ဆိုတဲ့အဖြေကိုအဲ့ဒါကိုထွက်ပါတယ်အဲ့တော့ကျွန်တော်တို့ဒီအခုကျင်းပတဲ့27ရာစုပင်လယ်ညီလာခံဆိုတာကတော့ချက်ချင်းကြီးအဖြစ်တော့အတိတ်တွေပြေဝသွားမှာမဟုတ်ဘူးချက်ချင်းကြီးလည်းပြဿနာတွေဖြစ်ရှိနိုင်မှာမဟုတ်ဘူးဒါမဲ့ဒီလိုအစင်းတစ်စင်းတစ်စင်းစီတိုးမြင့်ပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ့်အလားအလာတွေကိုတော့ကျွန်တော်တွေးရပါတယ်။ဥပမာဖြစ်ပြောရရင် UNFC အဖွဲ့ဝင်၃ဖွဲ့ရှိပါတယ်။အရင်ကကျွန်တော်ဒီ UNFC အဖွဲ့ဝင်၃ဖွဲ့ကအစင်းငါစင်နဲ့မပြည့်စုံလို့ဆိုပြီးတော့မှဒီနိုင်ငံရေးဆွေးနွေးပွဲတော့တိုက်ရိုက်တက်ခွင့်ပေးမယ်။ NGO မှာတော့လက်မှတ်ထိုးခွင့်မပေးဘူးဆိုတဲ့သဘောထားရှိခဲ့တယ်။အခုတော့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအဲ့ဒီအစင်းငါနဲ့မပြည့်စုံလို့အရင်ကလက်မှတ်ထိုးခွင့်မရတဲ့အဖွဲ့တွေကိုလည်းလက်မှတ်ထိုးခွင့်ပေးမယ်ဆိုတဲ့အချက်မျိုးကလည်းဒါဟာတိုးတက်လာတဲ့အချက်တွေဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်တရားလုံးပြန်ပြောရင်အခု NCA လမ်းကြောင်းနဲ့တွားမယ်ဆိုတော့ဒူတွေရှိတယ်လို့ NCA လမ်းကြောင်းမဟုတ်ပဲအခြားလမ်းကြောင်းနဲ့တွားမယ်ဆိုတာလည်းရှိလာတယ်ဆိုတော့ကျွန်တော်တိုင်းပြည်ရဲ့အဓိကအခြေခံကတော့အဲ့ဒီ NCA လမ်းကြောင်းတွားခြင်းမတွားခြင်းတစ်ခုပြည်တော်စုကိုပြန်လည်ထူထောင်မဲ့သဘောတူညီချက်ရဖို့ကတော့ကျွန်တော်တို့အားလုံးနဲ့တောင်းအောင်ဖြစ်ပါတယ်ပြည်တော်စုသဘောတူညီချက်ကိုကျွန်တော်တို့ချေချေလေလေညှိနှိုင်းဆွေးနွေးမရယူနိုင်ဘူးဆိုရင်ကျွန်တော်တိုင်းပြည်ကအားလုံးပြည့်စုံမှာဖြစ်ပါတယ်အဲ့ကလေးကျွန်တော်တို့ကသဘောတူညီချက်ကိုရတယ်ဆိုရင်ကျွန်တော်တို့အားလုံးအောင်မြင်ပြီးတော့တိုးဖွဲ့မျိုးမှုသွားမှာဖြစ်ပါတယ်။ဒါဒီကနေ့ကျွန်တော်တို့တိုင်းပြည်အခြေအနေအားလုံးမှာတာဝန်ရှိတယ်။အားလုံးကဒါကျွန်တော်တို့ပူးပေါင်းဆောင်ရမှာဖြစ်ပါတယ်။ဒီလိုဒီ27ရာစုပင်လုံးညီလာခံကိုကျွန်တော်တို့ဆက်လက်ကျင်းပတာငင်းငင်းဖြစ်စဉ်ဆက်လက်သွားနိုင်ဖို့ဆိုရင်တော့ကျွန်တော်တို့ကမိမိကိုမိမိကာကွယ်ရေးရှုထောင့်တစ်ခုတည်းကသွားတာမဟုတ်ပဲနဲ့သူ့ဘက်ကိုယ့်ဘက်နှစ်ဖက်အတူလက်ကျဲပြီးတော့ထွက်ပေါက်ကိုဘယ်လိုရှာမလဲဘယ်လိုအတူထွက်မလဲဆိုတာစဉ်းစားဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အခါမှာနိုင်ငံရေးမူဝါဒတွေဒါတွေကိုကြီးပဲဆွေးနွေးတာမျိုးမဟုတ်ပဲနဲ့မိမိလိုချင်တဲ့အကျိုးစီးပွားတူးချင်းတော်လည်းကောင်းအဖွဲ့လိုက်တော်လည်းကောင်းလူမျိုးလိုက်တော်လည်းကောင်းခြံတဲ့ကိစ္စတွေလည်းကျွန်တော်ပုံမှန်လေးဆွေးနွေးဖို့တော့လိုပါတယ်ဒါအဓိကအဖြစ်ကျွန်တော်ထိပ်တန်းကောင်းဆောင်ချင်းချင်းကြားမှာအဲ့ဒီလိုဆွေးနွေးချက်တွေနဲ့ဖြစ်အောင်တော့ကျွန်တော်တို့ဒါဆောင်ရွက်တင်တယ်နောက်တစ်ခုကကျွန်တော်ပြည်သူလူထုရဲ့အာမခံမှုဖြစ်ပါတယ်ကျွန်တော်ပြည်တော်စုကလည်းအခုဆိုရင်ခွဲမတက်ဘူးဘဝကအစပါလေအားလုံးကပြည်တော်စုကခွဲတက်မယ်လို့ပြောနေကြတာမရှိသေးတော့ပြည်တော်စုကခွဲမတက်ဘူးဆိုတာတော့သက်ဆိုင်ကျွန်တော်အဖွဲ့အစည်းတွေမကောက်ပြည်သူလူထုကပါဝိုင်းပြီးအာမခံပြီးတော့ဝိုင်းပြောပြီးတော့ဒီငင်းငင်းဖြစ်စင်မှာဒါပါဝင်လာဖို့အားလုံးပါဝင်ဖို့လीဒါကိုကျွန်တော်ဆောင်ရွက်ဖို့တော့လိုပါတယ်ဒီကနေ့ကျွန်တော်ငင်းငင်းဖြစ်စင်ကပြည်သူလူထုရဲ့ပါဝင်မှုကိုပါဝင်မှုအနေထားအားနည်းနေသူပါဝင်ခွင့်ကလည်းအားနည်းနေသေးတာဖြစ်ပါတယ
်โอเคဆိုတော့ဒီဒုတိယအကြိမ်ကျင်းပမယ်ပင်လုံးညီလာခံရလက်ကောင်ထွက်ပေါ်မထွက်ပေါ်ဆိုတာကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်အခုလောလောဆယ်မှာကျန်တဲ့ဒီပင်လိုက်ဆွေးနွေးတဲ့တွေနဲ့ဒီဟိုလေလိုင်းပေါ်မှာရှိနေတဲ့တွေကိုအချိန်ပေးခြင်းမသေးတဲ့ရှင်ဟိုလေလိုင်းပေါ်မှာမော်လိုက်ကဦးမျိုးမြင့်ရှိနေပါတယ်ဦးမျိုးမြင့်ကြားရပါလားရှင
်ကြားရ
ပါဟုတ်ကဲ့ဦးမျိုးမြင့်ဘာများဝင်ပြီးတော့မေးမြန်းဆွေးနွေးခြင်းမလဲကျွန်တော်တို့ပင်လိုက်ဆွေးနွေးတဲ့တွေအားလုံးလေလိုင်းပေါ်မှာရှိနေပါတယ်ဟိုဒါရိုက်နာမည်ခေါ်ပြီးတော့လဲမေးမြန်းနိုင်ပါတယ်ဒါမှမဟုတ်လဲဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နော
်ဟုတ်ကဲ့ရောနောက်ကြလေဟိုသူတို့ကဆွေးနွေးသွားတယ်လို့ရတယ်ဒီဟိုအမျိုးသ
ကအဆင်နဲ့ကဒီဟိုကသူလူပွဲတွေကိုလုခွင့်ရတယ်နေရာရတယ်မရတဲ့နေရာမရဘူးဆိုတာတကယ်တမ်းပုံစံမျိုးဆိုလို့ရှိရင်ဟိုက2008ခေါ်ကြည့်ဖို့လို့ကလေးတုံးချောက်ဟာအဲ့ဒီပုံစံမျိုးတဲ့ဆိုလို့ရှိရင်တကယ်ကြည့်ပြီးကကာကွယ်ထားတဲ့ပုံစံမျိုးကြောင့်မို့တတ်မလို့ကရှိရခါရှိကြပြီးဖြစ်နေတာတကယ်တမ်းဒုစုအနေနဲ့ဘယ်လိုပဲမြင်ရယူခေါ်ဒီသူလူပွဲဟာဘယ်လိုဒီရပါဒီဟာကိုမပြင်းစင်ပဲနဲ့မောင်းမြင်နိုင်ဘူးလို့ကျွန်တော်အနေနဲ့ယူကြည့်ပါရတယ်။အဲ့ဒီပုံစံမျိုးဆိုအရုပ်သွားလို့ရှိရင်တစ်ဖက်ကသူ့သူ့ကိုဘူးတစ်ဖက်ကဟိုးဥခွန်နေတယ်လို့ပဲ
။ Hello ဟုတ်ကဲ့ဦးမျိုးမြင့်မဦးမျိုးမြင့်ဖုန်းလိုင်းတိတ်ပြီးတော့မကြားရတော့ပါဘူး။ဒါပေမဲ့သူဆွေးနွေးသွားတာကိုကြားလိုက်ကြပါရဲ့ရှင်။ဒီတော့ဟိုသူပြောသွားသလိုဒီဟိုအမျိုးသားအဆင့်ဟိုဆွေးနွေးပွဲတွေကလည်းတေချာမကျင်းပြပနိုင်တော့ဒုတိယကြိမ်ကျင်းပမဲ့ပင်လုံညီလာခံကနေပြီးတော့ရလက်ကောင်းနေပေါ်ထွက်လာနိုင်မယ်လို့မျှော်လင့်ပါလား။ဘလောက်မျှော်လင့်ချက်ရှိပါလဲ။ဦးရဲထွန်းကိုအရင်သုံးသပ်ခိုင်းချင်ပါရဲ့ရှင်။ဦးရဲထွန်းကြားရပါတယ်နော်
။ဟုတ်ကဲ့။အခုဒီညီလာခံဒုတိယကြိမ်ခေါ်မယ်ဆိုတော့ခုနဥခွန်ထုံးဥခွန်မောင
်ဥခွန်မြထောင
်အဲသူပြောသလိုပေါ့နော်ကျွန်တော်တို့ဒီအဖွဲ့ဝင်အနေနဲ့အားဆိုရင်တော့ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေကိုပဲဖိတ်ရမှာပဲဖြစ်တယ်အဲ့ဒါဆိုလို့ရှိရင်တော့သူကဒီအဖွဲ့ဒီညီလာခံရဲ့ရည်ရွယ်ချက်ကလည်းဒီဘာတွေဆွေးနွေးပွဲမှာဘာတွေဆွေးနွေးမလဲဘယ်လိုတွေသွားမလဲဆိုတဲ့ဟာတွေကိုဆွေးနွေးမှာဖြစ်တော့ဟိုဘာပဲဖြစ်ဖြစ်ဒီလက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဒီဆက်ပြီးတော့ခြေတက်သွားနိုင်လိမ့်မယ်လို့တော့ထင်တယ်အဲကျန်တဲ့အဖွဲ့တွေကိုတော့ကျန်တဲ့အဖွဲ့တွေတော့ဒီဟာကိုသွားနေရင်းနဲ့မှ NCO လက်မှတ်ထိုးလောင်စီယုံရမှာပေါ့လေဒါဒီဒေါန်ဆန်းစုကြည်ကလည်းတိုက်တွန်းထားတာရှိပါတယ်အဲဒီ UNFC အဖွဲ့ဝင်ဖြစ်တဲ့ဒီလက်မှတ်မထိုးရသေးတဲ့မွန်ပြည်သက်ပါတီတို့ဂရင်းဒီတို့ကိုလည်းစီယုံရမှာဖြစ်တယ်လို့ဒီဝါနဲ့ KIO တို့က NCA လမ်းကြောင်းအပြင်ဘက်ကသွားမယ်ဆိုတော့အဖွဲ့တွေကိုလည်းတရုတ်ပြည်ရဲ့အကူအညီနဲ့ပေါ့နော်တရုတ်ပြည်ရဲ့ဒီကူညီဖိအားပေးမှုနဲ့ဒီ NCA မှာလက်မှတ်ထိုးလာအောင် NCA ဆိုတာခုနပြောသလိုအားလုံးကနော်လက်နက်ကိုင်အဖွဲ့အစည်းအားလုံးအတက်မတော်အပါဝင်ပေါ့လေအားလုံးတိုင်ပင်ပြီးတော့ရေးဆွဲထားတဲ့ဟာရေးဆွဲထားတဲ့ဒီအပြစ်ခရရဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒါလက်နဲ့ချာရေးမဟုတ်တဲ့အကြောင်းเนาะဒါရပြီးမှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေသွားနိုင်မှာဖြစ်တဲ့အကြောင်းကိုလည်းဒီမပါသေးတဲ့အဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေကိုကျွန်တော်စီယုံရမှာပေါ့လေတစ်ဖက်ကတော့ခုနထိုးပြီးအဖွဲ့တွေနဲ့ဆက်ပြီးတော့ချစ်လူ90ကိုစီဝေးဆုံးပြတ်ချက်တော့ရနိုင်လိမ့်မယ်လို့ညွှန်လင်းရပါတယ်
ဟုတ်ကဲ့ရှင်ဦးရထွန်းသုံးသက်တာပါဟိုဦးမောင်မောင်စိုးနေနေအောင်ဒီဦးရထွန်းရှိုးဆိုသုံးသက်သွားတယ်လို့မျိုး NCA မှာလက်မှတ်ထိုးလာအောင်လို့ဒီမထိုးရသေးတဲ့အဖွဲ့တွေကိုစီးယုံနိုင်မယ်လို့များထင်ပါလားဟိုအလားလာဘလို့ရှိပါလဲဟိုအခြေအနေရတယ
် NCA နဲ့ပတ်သက်လို့ UNC ကတော့သူကမူကိုချက်တင်တာပေါ့ဒါပေမဲ့မူကိုချက်ကလည်းဒီငြိမ်းချမ်းကွန်ရှင်ကလူမူအဖြစ်သဘောတူတယ်ဆိုပေမဲ့အပြည့်ဝသဘောမတူဘူးဆိုရဲဒါမနေ့ကဆွေးနွေးပွဲရလက်ကတော့ကျွန်တော်လည်းမသိသေးဘူးခင်ဗျဘယ်လိုထွက်လာလဲရလက်ကောင်ထွက်လာရင်တော့ပြည်နယ်ရဲထွက်လာမှာပါရလက်ကောင်မထွက်သေးဘူးထင်ပါတယ်နောက်တစ်ခုကတော့ဝါနဲ့ဝါအခြေကြီးရဲ့ခုနှစ်ဖွဲ့ကလည်း NC လမ်းကြောင်းတိုင်းမသွားဘူးဟိုဆိုပြီးတော့ကြီးညာထားတာရှိတယ်အဲ့တော့ကျွန်တော်တို့ကအစိုးရနဲ့တပ်မတော်ဘက်ကပြန်စဉ်းစားဖို့လိုတာ NC နဲ့ပတ်သက် review ပြန်လုပ်ဖို့လိုပြန်လည်ဆုံးဖို့လိုတယ်ဆိုတော့ကျွန်တော်တို့ငင်းငင်းလုပ်ငန်းစဉ်2015နော်အော်ဒူဝါဆန်ရဲကလက်မထိုးတယ်ဟိုတနည်းခေါက်လောက်ရှိပြီနော်အဲရှစ်ဖွဲ့ရလွယ်လို့ကျန်တဲ့တိုးတက်မလာဘူးဘာကြောင့်လဲဆိုတော့ပြန်လို့သိကျင်တယ်ကျွန်တော်က review ပြန်ပြီးတော့ပြန်လဲပုံသက်တာလုပ်တယ်ဆိုရင်ဒါမှားနိုင်မှန်တယ်လို့ကျွန်တော်မပြောတာမဟုတ်ဘူးဘာကြောင့်ကျန်တဲ့ဖွဲ့ရင်မပါလဲဆိုတော့ပြန်လဲသုံးသပ်ဖို့လိုတယ်ပြန်လဲမသုံးသပ်ပဲဆိုတော့ဒီတိုင်းပဲဆက်တိုးနေမယ်ဆိုကျွန်တော်ရလက်ကောင်ရမယ်လို့ကျွန်တော်မထင်ဘူးလား
ဟုတ်ကဲ့ရှင်ဆိုတော့ဟိုကျမတို့အခုဟိုဇာဒီအစီအစဉ်ပြီးဖို့အချိန်2မိနစ်ခွဲပဲလိုတော့ပါတယ်အကြောင်းမလို့ဒီနီကုန်းချုပ်အနေနဲ့ပေါ့နော်ဟိုဒုတိယအကြိမ်ကျင်းပမဲ့27ရာစုပင်လုံးညီလာခံအတွက်အဓိကအခက်အခဲကဘာများဖြစ်နိုင်မလဲဆိုတာလေးပဲဟိုတစ်ချက်စီသုံးသပ်ပေးပါရှင်ခွန်မြင့်ထွန်းဟိုအဓိကအခက်ဘာများကြုံတွေ့ရနိုင်မလဲလို့ထင်ပါလဲရှင်
အခုတော့ဒီအဓိကအခက်ခဲတော့အားလုံးပဲပြောခဲ့ပြီဆိုတော့လေကျွန်တော်တို့အဓိကဒီပွဲမှာအဓိကဘာကိုရည်စူးပြီးလုပ်မလဲဆိုတဲ့အချက်ကိုကျွန်တော်ဒါကိုပဲတင်ပြချင်ပါတယ်ကျွန်တော်တို့အခုပြည်တော်စုညီညာရေးဆွေးနွေးဖို့အတွက်ကြောင့်ဒီအတွင်းဖွဲ့အစည်းအဝေးမှာကျွန်တော်တို့တွေရဲ့ဒီစဉ်းစားထားချက်ကတော့ကျွန်တော်လက်မှတ်ရေးထိုးလာတဲ့အဖွဲ့တွေရှိမယ်မရေးထိုးနိုင်တာရှိမယ်ဘယ်လိုပဲဖြစ ထင်နေပါတယ်ဒါကျွန်တော်တို့ကဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်ဒီ Fairway ပြည်တော်စုရဲ့အင်ကာရက်တွေထဲမှာဒီပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမယ်ဆိုတဲ့သဘောထားမျိုးอ่ะဒါအစိုးရတို့တက်မလို့ဥပဒေကတော့ဒါဟာတို့သဘောထားကတော့တူချင်းတူနိုင်တယ်မတူချင်းလည်းမတူနိုင်သေးဘူးကျွန်တော်တို့ကအဲ့လိုအချက်မျိုးကိုတော့အားလုံးလက်ခံပြီးသား Fairway ရဲ့အခြေခံမူတွေအကျမ်းပေါ်လေအကျမ်းနဲ့ကြကြဒီအချက်မျိုးတွေလောက်ကိုတော့သဘောတူညီချက်တွေထုတ်ရရှိအောင်တော့ဒါကတော့ကျွန်တော်တို့စူးစမ်းတော့မှာဖြစ်ပါတယ်။ဟုတ
်ကဲ့ဟုတ်က
ဲ့။ဒီငင်းငယ်ဖြစ်စဉ်ကလက်မှတ်ဒီဟိုဒီငင်းငယ်ဖြစ်စဉ်ကမတက်တန်းသွားနေရမှာဖြစ်တော့လက်မှတ်ရေးမရေးထိုးတဲ့လူတွေကရေးထိုးလာအောင်ဆက်ပြီးလုပ်သွားအောင်လည်းဒါကတပိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ငင်းငယ်ဖြစ်စဉ်မှာကတော့ဒီ NCA လမ်းကြောင်းကနေအားလုံးသွားနိုင်ရေးကတော့ဒါကျွန်တော်စိတ်ရှိနေဆောင်ရွက်ရမယ်။ကျွန်တော်တို့အထူးသဖြင့်လက်မှတ်ရေးထိုးခဲ့တဲ့ရှစ်ဖွဲ့ကတော့ကျွန်တော်ရှစ်ဖွဲ့တွေနဲ့ပြီးမယ်လို့လည်းမဆုံးဖြတ်ထားပါဘူး။ကျွန်တော်တို့အနေနဲ့ကတော့ပေါင်းကူတရားလို့ပေါ့လေ
။
အခုကပဲတက်တော့ဘက်ကအနှင်းကိုလက်မှတ်မီးထုတ်တဲ့အနှင်းကိုနှစ်ဖက်လုံးအနှင်းခံပြီးတော့ပေါင်းကူတရားအနေနဲ့ဆောင်ရွက်နေပါတယ်လို့အဲ့ဒါလေးပြော
ခဲ့ပါမယ်။ဟုတ်ကဲ့ပါ။ဦးရထွန်းအနေနဲ့ဘယ်လိုများဟိုစားဒီအခက်အခဲဆုံးတစ်ချက်လေးဟိုစားထောက်ပြပါရှင်။ခတ်တူတူနဲ့
။အဲခတ်တူတူနဲ့ခက်အခဲဆုံးအချက်ပြောရမယ်ဆိုလို့ရှင်တော့ဒီခုနဟိုခုခွန်မြင့်ထွန်းပြောတဲ့အချက်တွေရဖို့အတွက်တော့မလွယ်ဘူးလို့ပဲထင်ပါတယ်။အဓိကအပြင်တော့တက်မတော်ကအဲဒါကိုသဘောတူလိမ့်မယ်မထင်ဘူး။နောက်အစိုးရနဲ့တက်မတော်ကြားမှာလည်းညှိနှိုင်းသဘောတူထားခြင်းမရှိဘူးပေါ့နော်။ကွဲလွဲနေတဲ့အချက်တွေအများကြီးရှိပါတယ်
။ဟုတ်ကဲ့ပါ။အဲဥမမောင်စိုးအနေနဲ့ရော
အဲခမအချက်ကတော့လက်နက်ကင်ပြည်သူခါတွေမှာပါနေတယ်လက်နက်ကင်ဖွဲ့စည်းအလုံးကြီးဆွေးနွေးပွဲပါဖို့ပါ။ဒုတိယအချက်အနေနဲ့တော့လက်နက်ကင်မထားတဲ့တိုင်းကပါဒီဖွဲ့စည်းတွေကိုလည်းအလေးထားပြီးတော့ဒီညီငယ်ရှင်တွေမှာခေါ်ဖို့ပါအဲ့ဒီအချက်ပါရင်တော့ကျွန်တော်အောင်မြင်နိုင်ပါလိမ့်မယ
်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ပင်တိုင်းဝင်ရောက်ပြီးတော့ဆွေးနွေးပေးတဲ့ခွန်မြင့်ထွန်းဦးရဲထွန်းဦးမောင်မောင်ဆိုနောက်ပြီးတော့မတ်ခွန်ကြားနောက်ပြီးတော့မော်လိုက်ကဦးမျိုးမြင့်နောက်ပြီးတော့အီးမေးနဲ့ရေးပြီးတော့ဆွေးနွေးလာတဲ့သူတွေအားလုံးတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျေးဇူးတင်ပါတယ်ရှင
Hello တို့မဆုမနဲ့မအေဒနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းစနေနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line to meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးတင်ညာပေးပါမယ်ရှင
်။မြောက်ကိုရီးယားကနောက်ဆုံးချိန်မစိုင်းတုံစမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတကိုအစီရင်ခံတင်ပြထားတဲ့အကြောင်းအင်ဂျီရောကပြောပါရယ်။မြောက်ကိုရီးယားရဲ့မစိုင်းတုံကတော့ပြစ်လွတ်ပြီးတိတ်မချခင်မှာပဲကုန်းတွင်းမှမှပြစ်ချသွားခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရောပြန်ချရေးရုံးကထုတ်ပြန်တဲ့အကျဉ်းချုပ်ကြေညာချက်မှာတော့စမ်းသပ်မှုနဲ့ပတ်သက်လို့ကြားသိထားတဲ့အကြောင်းဖော်ပြထားပါရယ်။ပိုယမ်မင်းကြီးဖရန်စစ်ရဲ့အကျဉ်းနိုင်ငံသမိုင်းဝင်ဒုတိယနေ့ခီးစင်မှာတော့ကာရိုမြို့တော်ကအားကစားကွင်းကြီးထဲမှာလူလူကိုတွေ့ဆုံတရားဟောကြားခဲ့ပါတယ်။ကစားကွင်းထဲကိုပုံရံမီလှည့်လည်နှုတ်ဆက်တဲ့အချိန်မှာတော့ဗာတီကန်လန်တွေအဝါရံပေါ်လုံးတွေနဲ့ကိုင်ဆောင်ထားတဲ့ပြည်သက်တွေကနှုတ်ဆက်ခဲ့ကြပါတယ်။ဥရောပသမဂ EU နဲ့ဗြိတိန်နိုင်ငံခွဲထုတ်ရမှာစောင်းရမယ့်လမ်းညွှန်ချက်တွေနဲ့ပတ်သက်လို့ EU ကတခဲနဲ့မဲခွဲဆုံးဖြတ်တည်ပြလိုက်တဲ့အကြောင်း EU ဥက္ကဋ္ဌကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလွှဲလို့ကြံဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်လာတဲ့ဘယ်ဂျင်နိုင်ငံဘရဆယ်မြို့ကထိပ်သီး CEO ဘက်တက်ရောက်နေတဲ့ EU ဥက္ကဋ္ဌဒေါ်နယ်တက်စ်ကထွတ်တလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ရာသီဥတုဆန်ရလှရှားမှုတွေနဲ့ပတ်သက်လို့ထောက်ခံမှုတွေရအောင်ကြိုးပမ်းတဲ့အနေနဲ့ပတ်ဝန်းကျင်ထင်းသင်းလှရှားသူပေါင်းထောင်နဲ့ချီပြီးဒီကနေ့စနေနေ့ Washington DC မြို့တော်မှာကြီးတက်ဖို့စီစဉ်ထားပါတယ်။တဘာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုအလေးမထားတဲ့ American သမ္မတ Donald Trump အစိုးရရပ်ပေါင်းတရာပြည်ထောင်နေတိုက်ဆိုင်ပြီးရာသီဥတုဆန်ရလူလူကြီးတက်ပွဲလို့အမည်ပေးထားတဲ့လှရှားမှုကိုကျင်းပမှာဖြစ်ကြောင်းလည်းစီစဉ်သူတွေကပြောပါတယ်။သမ္မတ Trump အစိုးရရဲ့မူဝါဒတွေကရာသီဥတုနဲ့လူမှုအသိုင်းအဝိုင်းကိုအကြီးအကျယ်ထိခိုက်ပျက်စီးစေပြီးသူသဖြင့်ဝင်ငွေနှဲပါသူတွေအသားအရောင်ရှိသူတွေထိခိုက်နစ်နာရတဲ့အကြောင်းတကြွလူရှားသူပေါင်းအဖွဲ့50လောက်ဖွဲ့စည်းထားတဲ့လှုပ်ရှားမှုအဖွဲ့ကကြေညာရက်ထုတ်ပြန်ပြောဆိုခဲ့တာပါ
တရင်တင်တော့ကိုကိုအောင်လုံးတင်ညာပေးခဲ့တာပါတင်ညာအစီအစဉ်ထုတ်လို့ရေမူကမှဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ဒီမှာရှားဖောင်ပါတင်ညာအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.